Welcome to the Voice of America in Burmese.
ချစ်စွာသောသတ္တရှင်များသားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေဗျာ VOA American တိုင်းရဲ့2023ခုနှစ်နိုဝင်ဘာ28ရက်တနင်္လာနေ့မနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုက်ဒိုမီတာ3249လိုက်လံမီတာ190အပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီဗျာကျွန်တော်ညီညာရေးပါအခုမနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
ဂါဇာမှာပြန်ပြီးဆွဲဖမ်းထားတဲ့လူတွေအထက်အသက်၄နှစ်အရွယ်အစ္စရေးနယ်အမေရိကန်ကလေးမလေးသူအပါအဝင်ဒဇာကန်18ဦးပြန်လွတ်လာတယ်လို့အစ္စရေးကပြောပါတယ်ရုရှားဘက်ကညာလုံးပေါက်အဝေးတိုင်းဒရုန်းနဲ့တိုက်ခိုက်မှု90မှာ80ကိုယူကရိန်းစစ်တပ်ကဖျက်ဆီးခဲ့တယ်လို့ယူကရိန်းလေတပ်ကတင်းငွေတွေနေကပြောပါတယ်တောင်ကိုရီးယားဂျပန်နဲ့ပြုံးနိုင်ငံ၃နိုင်ငံအကြားထိပ်သီးဆွေးနွေးမှုတွေကိုပြန်စပြီးသုံးနိုင်ငံပူးပေါင်းဆောင်ရွက်မှုတွေပြန်လုပ်ဖို့နိုင်ငံခြားရေးဝန်ကြီးတွေအကြားသဘောတူညီချက်ရခဲ့ပါတယ
်ခုလိုနောက်ဆုံးရသတင်းတွေအပြင်အစ္စရေးဟာမတ်စ်သတင်းဆောင်မှာတခါအချက်လက်အခြေခံပြီးသတင်းအမှားအမှန်အတည်ပြုတင်ဆက်ပေးနေတဲ့ VOA ရဲ့ Polygraph ရုပ်သံအစီအစဉ်ကိုလည်းနောက်ပိုင်းမှာကြည့်ရှုနားဆင်ရဖို့ရှိပါတယ်ပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာဒီမိုကရေစီရေးရာကမ္ဘာမြန်မာမီဒီယာမြင်ကွင်းအွန်လိုင်းရာဇဝတ်ဂိုင်းတွေသင်တန်းအကြောင်းတက်ဆက်ထားတဲ့ ASP မြန်မာရဲ့မြင်ကွင်းကျင်းမှတ်စုတခါမြန်မာပြည်ကပေးစာအစီအစဉ်နဲ့ကဘာတလွားထူးခြားသတင်းတွေကိုလည်းတက်ဆက်ပေးဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညုံဦးကပြောပြပေးပါခင်ဗျာ
။ဂါဇာမှာပြန်ပြီးဆွဲဖမ်းထားတဲ့သူတွေထဲအသက်၄နှစ်အရွယ်အစ္စရေးနယ်အမေရိကန်ကလေးမလေးတူအပါဝင်ဒဇဂန်18ဦးကိုဟာမတ်စ်ဘက်ကနေပြီးတော့ပြန်လွှတ်ပေးခဲ့တယ်လို့အစ္စရေးကနေပြီးတော့ပြောပါတယ်။အဲ့ဒီကလေးရဲ့မိဘနှစ်ဦးကတော့အစ္စရေးတောင်ပိုင်းကိုဟာမတ်စ်တို့ဝင်ရောက်တိုက်ခိုက်ဆင်မှာအဲ့ဒီကလေးငယ်ရှိမှပဲတပ်ဖြတ်ခံခဲ့ရတယ်လို့အမေရိကန်သမ္မတကပြောခဲ့ပါတယ်။တစ်စက္ကန့်လေးကိုဟာမတ်စ်ကပြန်လွှတ်ပေးနေတဲ့သုံးရင်းမြောက်နေမှာပဲအစ္စရေးနိုင်ငံသား14ဦးနဲ့တခြားနိုင်ငံခြားသား3ဦးကိုဟာမတ်စ်ကနေပြီးတော့ ICRC နိုင်ငံတကာချက်ချင်းတဲ့အသင်းကိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ပုံမှန်ဆွဲချက်အမျိုးမျိုးနဲ့အစ္စရေးမှာဖမ်းဆီးထောင်ချခံရတဲ့ပါလက်စတိုင်းတွေကိုအစ္စရေးကလွှတ်ပေးပြီးတော့အပြန်အလှန်ဖြစ်တော့ဟာမတ်စ်ကလည်းဖမ်းထားတဲ့တစ်စက္ကန့်လေးကိုပြန်လွှတ်ပေးနေတာပါ။ဂါဇာကမ်းမြောင်ဒေသမှာဟာမတ်စ်စစ်သွေးကြွတွေကိုအစ္စရေးစစ်ဆင်မှု၄ရက်ကြာယာယီရဆိုင်ထားတဲ့ကာလအတွင်းဒဇဂန်တွေပြန်လွတ်လာမှုအခြေအနေနဲ့ပတ်သက်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကိုသူစကားထပ်ပြောမှုရှိတယ်လို့အမေရိကန်သမ္မတကလည်းပြောပါတယ်။အခုလွတ်လာတဲ့အစ္စရေးနယ်အမေရိကန်ကလေးမလေးအပြင်ဟာမတ်စ်ကဖမ်းထားတဲ့အထက်မှာအမေရိကန်နိုင်ငံသားနောက်ထပ်၈ဦးနဲ့အမေရိကန်အမျိုးသားညီထိုင်ခွင့်ကကန်ဆောင်သူနိုင်ငံခြားသားတူတို့ကိုဟာမတ်စ်ကဖမ်းထားတော့မယ်လို့အင်ဂျီရောအမျိုးသားလူမျိုးရေးချန်ပီယံဂျိတ်ဆူလီဗန်က ABC သတင်းဌာနကိုပြောခဲ့ပါတယ်။အစ္စရေးနဲ့ပတ်သက်တဲ့လောင်စာတင်သင်္ဘောတစ်စင်းယီမန်နိုင်ငံတောင်ပိုင်းကအဒန်စီကန်မြို့ကမ်းလွန်ရေပြင်မှာပြန်ပြီးဆွဲခံရရတယ်လို့သင်္ဘောကုမ္ပဏီနဲ့ပုဂ္ဂလိကထောက်လှမ်းရေးကုမ္ပဏီတို့ကကြေညာခဲ့ပါတယ်။ဘယ်သူဘဝလက်ချက်လဲဆိုတာမသိရသလိုဘယ်သူကမှလည်းသူတို့ထိမ့်သိမ့်လိုက်တယ်ဆိုတာကိုကြေညာပြောဆိုတာတော့မရှိသေးပါဘူး။အစ္စရေးနဲ့ဟာမတ်စ်နဲ့ဆက်နွယ်ပြီးတော့မကြသေးခင်ကပဲရေကြောင်းတိုက်ခိုက်မှု၂ကြိမ်ဖြစ်ခဲ့တဲ့နေရာမှာအခုလိုအပြစ်ပြက်ထတ်ကြုံလာတာပါ။Zodiac Maritime သင်္ဘောကုမ္ပဏီကပြန်ပြေးဆွဲနေတဲ့ Liberia နိုင်ငံအလန်တင် Central Park သင်္ဘောကိုအဖွဲ့တစ်ဖွဲ့ကနေပြီးတော့အာဒန်ပင်လယ်ကူးထဲမှာတိုက်ခိုက်ဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုဟာပင်လယ်တမျှဖြစ်ရတခုလို့တန်တရားရှိပြီးတော့တင်မော့ပေါ်မှာနိုင်ငံပေါင်းစုံကတင်မော့လာ22ဦးပါသွားတယ်လို့ Zodiac ကုမ္ပဏီကပြောပါတယ်။အမေရိကန်ကာဝေးရာရှိတူပြောတာကတော့အမျိုးမည်မသိတဲ့တနတ်သမားတွေကဒီတင်မော့ကိုစီးနင်းသွားဖို့ရပြီးတော့အခြေအနေတွေကိုတော့အမေရိကန်ရောမဟာမိတ်တပ်ဖွဲ့တွေကပါစောင့်ကြည့်နေတယ်လို့ဆိုပါတယ်။တင်မော့ပေါ်မှာပါသူ22ဦးရဲ့ဘေးကင်းလုံခြုံရေးဟာဦးစားပေးကိစ္စဖြစ်တယ်လို့ Zodiac ကုမ္ပဏီကကြေညာချက်မှာဖော်ပြပါတယ်။တင်မော့မှာလိမ်မှုကတော့တူရကီနိုင်ငံသားဖြစ်ပြီးတော့တင်မော့သားတွေထဲမှာရုရှား၊ဗီယက်နမ်၊ဘူဂေးရီးယား၊အိန္ဒိယ၊ဂျော်ဂျီယာနဲ့ဖိလစ်ပိုင်နိုင်ငံသားတွေပါဝင်တယ်လို့သိရပါတယ်။တင်မော့ဟာ Phosphorus Acid တွေအပြည့်တည်ဆောင်လာတာဖြစ်ပါတယ်။လန်ဒန်ခြေစိုက်တဲ့ Zodiac Maritime ကုမ္ပဏီဟာ Israel ဂလီကျွေတရေကြီး Ayat Offal ရဲ့ Zodiac လုပ်ငန်းပိုင်အစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်။ရုရှားဘက်ကနေပြီးတော့ညာလုံးပေါက်ဝေထင်းဒုန်းနဲ့တိုက်ခိုက်မှု9ဇင်းမှာ8ဇင်းကိုယူကရိန်းစစ်တပ်ကဖျက်ဆီးခဲ့တယ်လို့ယူကရိန်းလူထက်ကတနင်္ဂနွေနေ့မှာပြောခဲ့ပါတယ်။ဒရုန်းကိုစင်းမှာကြံစင်းကဘယ်ကိုထိမှန်ခဲ့တယ်လဲဆိုတာနဲ့အပျက်စီးရှိမရှိကိုတော့မသိရသေးပါဘူး။ဒီမတိုင်ခင်တည်းကတော့ရုရှားဟာစစ်ပွဲကာလအတွင်းမှာအကြီးအကျယ်ဆုံးဒရုန်းတိုက်ခိုက်မှုလုပ်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလယူကရိန်းကျူးကျော်စစ်စပြီးခဲ့ကဆိုရင်တော့ရုရှားကယူကရိန်းပေါ်မှာအကြီးမားဆုံးဒရုန်းစစ်စင်ရေးကိုပြီးခဲ့တဲ့စနေနေ့ကလုပ်ခဲ့တယ်လို့ဆိုပါတယ်။6နိုင်ကြာရုရှားရဲ့ဒရုန်းစစ်စင်ရေးမှာအီရန်လို့ရှဟက်ဒရုန်း85စီးမှာ84စီးကိုဖျက်ချနိုင်ခဲ့တယ်လို့ယူကရိန်းဘက်ကပြောပါတယ်။ဒရုန်းစစ်စင်ဟာမြို့တော် Kiev ကိုအဓိကထားပစ်မှတ်ထားခဲ့တယ်လို့ဆိုပါရယ်။ ဒရုန်းတိုက်ခိုက်မှုကြောင့်ကလေးငယ်တူအပါဝင်လူ9ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ကီးယက်မြို့တော်ဝင်က Telegram လူမှုကွန်ရက်မှာရေးပါတယ်။66ဆင်းမြောက်ဒရုန်းဟာမြို့တော်ကီးယက်ကိုကျခဲ့တယ်လို့ Ukraine လေတပ်ကပြောပါတယ်။ထိခိုက်မှုကြောင့်လူ13,000လောက်လက်ဆက်ပြတ်တောက်သွားခဲ့ရတယ်လို့မြို့တော်တာဝန်ရှိသူတွေကပြောပါတယ်။တချိန်တည်းမှာပဲ Ukraine ဘက်ကပြစ်လိုက်တဲ့ drone 24စီးထက်မနည်းနဲ့မြေပြင်ကနေဗိုလ်ဟင်ပြစ်တဲ့ S-200 ဒုံးကျဉ်နှစ်စင်းကိုဖျက်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဌာနကလည်းတနင်္လာနေ့မှာထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ View American နဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.32 kHz 933နဲ့9383 5.39 kHz kilohertz 6.53 ညပထမနာရီဝက်မှာလိုင်းလက်မီတာ190 kilohertz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် view american တန်ကနေပြီးတော့တရင်းကနေမနဲ့ပိုင်းသတင်းတွေကိုဆက်လက်တင်ထွင်နေပါတယ်မြန်မာနိုင်ငံရှေ့မြောက်ပိုင်းကိုကန့်ဒေသလောက်ကန့်မျိုးဝင်းကျင်နဲ့မူဆယ်105မိုင်ကုန်သွယ်ရေးစုံဤမှာကိုကန့် MNDA ဦးဆောင်တဲ့ညီတော်မဟာမိတ်3ဘွဲ့နဲ့စစ်ကောင်စီတပ်တွေကြားမှာတနင်္ဂနွေနေ့ကတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလေကြောင်းသုံးတိုက်ခိုက်ခဲ့တယ်လို့ဒေသတွင်းသတင်းတွေကသိရပါတယ်။တနေ့တုန်းကတော့မူဆယ်ခရိုင်တွင်းကကျင်းစံကျော်နေဇက်ဂိတ်ကို MNDAA တပ်တွေကသိမ်းယူခဲ့ပြီးတော့အခုဆိုလို့ရှိရင်တရုတ်မြန်မာနေဇက်ဂိတ်တွေဖြစ်တဲ့ချင်းရွှေဟော်မုံကူပန်ဆိုင်နဲ့ကျင်းစံကျော်ဂိတ်တွေကိုထိန်းချုပ်ထားလိုက်နိုင်ပြီလို့ MNDAA ကထုတ်ပြန်ခဲ့ပါတယ်။တစ်ဆုံညာနှစ်ခုစစ်စင်ရေးကိုစစ်စင်ရေးတလှပြည့်တဲ့အခုနိုဝင်ဘာလ29ရက်နေ့မှာတနင်္ဂနွေလုံးအနှံ့တက်ရောက်တဲ့စစ်စင်ရေးဖြစ်နောက်ထပ်အဆင့်တစ်ဆင့်ကိုတိုးမြှင့်သွားမယ်ဆိုပြီးတော့ညီတော်မဟာမိတ်သုံးဘွဲ့ကကြေညာချက်ထုတ်ထားပါတယ်။လက်ရှိအဖြစ်ဆိုရင်တော့ချင်းပြည်နယ်၊စကိုင်းတိုင်း၊ရခိုင်ပြည်နယ်၊ကရင်ပြည်နယ်နဲ့ကယားဒေသခေါ်ကင်းဒီပြည်မှာတိုက်ပွဲတွေနေ့စဉ်လုံးလုံးရှိနေပြီးတော့စစ်ကောင်စီတပ်စခန်းတွေကိုတော်လှန်ရေးပူးပေါင်းတပ်တွေကသိမ်းယူလာတွေနေ့စဉ်ပဲရှိနေပါတယ်။တချင်ထဲမှာပဲရန်ကုန်မန္တလေးလိုမြို့ကြီးတွေနဲ့နေပြီးတော့ပြင်ဦးလေမြို့တွေမှာတော့စစ်ကောင်စီလုံခြုံရေးတွေတိုးမြှင့်ဆောင်ရွက်ရှိတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။တောင်ကိုရီးယား၊ဂျပန်နဲ့တရုတ်နိုင်ငံ၃နိုင်ငံကြားခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးမှုတွေကိုပြန်ဆပြီးတော့သုံးနိုင်ငံပူးပေါင်းဆွေးနွေးမှုတွေကိုပြန်လုပ်ဖို့နိုင်ငံရေးဝန်ကြီးတွေကြားမှာသဘောတူညီမှုရထားပါတယ်။တောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာနိုင်ငံရေးဝန်ကြီး3ဦးတို့မနေ့တနင်္လာနေ့ကတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။သုံးနိုင်ငံထိပ်သီးဆွေးနွေးပွဲတွေပြန်ဆဖို့သဘောတူခဲ့တယ်ဆိုပေမဲ့ဘယ်တော့ပြန်လုပ်မလဲဆိုတဲ့ရက်တိကျပြီးတော့သဘောတူညီချက်မရသေးပါဘူး။သုံးနိုင်ငံခေါင်းဆောင်တွေရဲ့နှစ်စဉ်ထိပ်သီးအစည်းအဝေးကို2009ခုနှစ်ကစပြီးတော့မကျင်းပနိုင်ခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့စစ်တွင်းကျူးကျော်မှုတွေကဖြစ်လာတဲ့သမိုင်းဆိုင်ရာအငြင်းပွားမှုတွေနဲ့တရုတ်အမေရိကန်နိုင်ငံကြားမဟာဗျူဟာပြန်ဆိုင်မှုတွေကြောင့်သုံးနိုင်ငံပူးပေါင်းဆွေးနွေးဖို့ကြိုးပမ်းချက်တွေမကြာခဏဆလိုပဲချင်းချင်းဖြစ်ခဲ့ရတာပါအခုနိုင်ငံကြီးဦးကြီးသုံးတွစ်ဆုံမှုဟာလည်းလင်းနေအတွင်းတာပထမဆုံးအကြိမ်ဖြစ်ပါတယ်စီးပွားရေးအရာရောယဉ်ကျေးမှုအရာပါနီးနီးကပ်ကပ်နှီးနွယ်ပတ်သက်နေတဲ့တရုတ်၊တောင်ကိုရီးယား၊ဂျပန်နိုင်ငံသုံးနိုင်ငံပေါင်းလို့ရှိရင်ဒီကမ္ဘာလုံးရဲ့ပြည်တွင်းအသက်တင်ထုတ်ခုန်တန်ဖိုး25ရာခိုင်နှုန်းရှိထားပါတယ်သုံးနိုင်ငံကြားပူးပေါင်းဆွေးနွေးမှုတွေပုံမှန်အတိုင်းပြန်ဖြစ်လာစေဖို့ဝန်ကြီး3ဦးလုံးသဘောတူခဲ့ကြတယ်လို့တောင်ကိုရီးယားနိုင်ငံကြီးဝန်ကြီးပါကပြောပါရယ်။ဆီယိုလီယွန်နိုင်ငံတရက်သမားတွေဟာမြို့တော်မှာရှိတဲ့အဓိကစစ်ခြေစပ်စခန်းတွေကိုလက်နက်ကင်တိုက်ခိုက်ပြီးတော့ကျင်းစခန်းတွေကိုချိုးဖျက်ဝင်ရောက်ပြီးတဲ့နောက်နိုင်ငံဝန်မှညမထွက်ရအမိန့်ချက်ကိုဆီယိုလီယွန်သမ္မတကထုတ်ပြန်ကြေညာထားပါရယ်။ဒေသတွင်းအာဏာသိမ်းမှုတွေရှိနေတဲ့အချိန်မှာပဲအခုလိုမျိုးမြို့တော်တိုက်ခိုက်ခံရမှုကြောင့်အုတ်ချွေးပြတ်သွားမှစိုးရိမ်စရာဖြစ်လာပါရယ်။အမေရိကန်သတင်းသမားတွေဟာမြို့တော်ဖီတောင်းမှာရှိတဲ့လက်နက်တိုက်တစ်ခုကိုတနင်္လာနေ့အစောပိုင်းကတိုက်ခိုက်ခဲ့ကြတယ်လို့သမ္မတဂျူလီယပ်မာတာဘာယိုကလူမှုကွန်ရက်ကနေပြီးတော့ရေးသားထုတ်ပြန်ပါတယ်။မြို့တော်နီးမှာရှိတဲ့ Wilbur Force စစ်စခန်းပစ်ခတ်ခံမှုကိုလုံခြုံရေးတပ်တွေကထိသိမ်းနိုင်ဖို့ကြိုးစားနေချိန်မှာပဲအကျဉ်းသား2000ကျော်ရှိတဲ့အကျဉ်းတော်တွေကိုပါတိုက်ခိုက်ခံခဲ့ရတာဖြစ်တယ်လို့ပြည်ကြိုင်ဝင်ကြီး Channel Bart ကပြောပါတယ်။သရတ်သမားတွေဟာအကျဉ်းသားတချို့ကိုဖမ်းဆီးခေါ်ဆောင်သွားပြီးတော့အတော်များများကိုလည်းလွှတ်ပေးလိုက်တယ်လို့ပြည်ကြိုင်ဝင်ကြီးကပြောပါတယ်။လူကြီးတပ်ဖွဲ့တွေဟာတနတ်သမားတွေကိုမြို့စွန်ထိပ်ကိုပြန်လဲတိုက်ထုတ်လိုက်နိုင်ပြီးတော့အဲ့ဒီမှာတော့တိုက်ပွဲတွေဆက်ရှိနေတယ်လို့လည်းသူကပြောပါရယ်။သမရဘိုင်ယိုဟာပြီးခဲ့တဲ့ဂျွန်လကပဲဒုတိယသမရတပ်တန်းအဖြစ်နဲ့ရွေးချယ်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။တနင်္လာမနေ့ထိတ်တန့်သတင်းတွေကိုကိုသားညုံပြောပြပေးခဲ့တာပါ။ VOE ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို burmese.voenews.com internet ဆာမျက်နှာမှာလည်းထုတ်လွှင့်နေတဲ့ပြိုင်ထဲမှာပြန်လည်နှาศင်နိုင်ပါတယ်အဲ့ဒီမှာသတင်းတွေစောင်းမားတွေတွစ်ဆုံမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ကြည့်ရှုနိုင်ပါဗျာအခုကဆက်လို့သတင်းစောင်းမားနဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်သွားပါမယ် History Hamas စပွဲစတင်ပြီးနောက်ပိုင်းဒေသခံ Palestine တွေအပေါ်ဂျူးလူမျိုးအခြေချနေထိုင်သူတွေရဲ့တိုက်ခိုက်မှုကပိုများလာတယ်လို့ကုလသမဂ္ဂလူသားချင်းဆိုင်ရာညှိနှိုင်းရုံးကသတင်းထုတ်ပြန်ပါတယ် West Bank လို့ခေါ်တဲ့ Gaza မြေနောက်ဖက်ကမ်းဒေသရဲ့တောင်ဘက်ပိုင်းမှာဆိုရင်ဒါစနဲ့ချီတဲ့ကြေးရွာတွေဖျက်ဆီးခံခဲ့ရပြီးလယ်သမားတွေလည်းသူတို့မြေနေရာတွေကနေ ရွှေ့ပြောင်းပေးခဲ့ရတယ်လို့ထောင်ထဲချီတဲ့ဒေသခံတွေဟာအိုးအိမ်မဲ့ဖြစ်ခဲ့ရပါတယ်။ VOA သတင်းတောက်ရန်ဘိုချက်ပေးပို့ထားတဲ့သတင်းကိုကိုစံကျော်ပြောပြပေးပါမယ်။အ
ုတ်ကျိုးပုံတွေလူသုံးကုန်ပစ္စည်းတွေနဲ့ကျိုးပဲ့နေတဲ့အိမ်အသုံးဆောင်ပစ္စည်းတွေစုပုံနေတဲ့ဒီနေရာကတော့ Alpha Gra ကတိုးနှားမွေးတဲ့ပါလက်စတိုင်းမိသားစုနှစ်စုလွန်ခဲ့တဲ့နှစ်ပတ်ကအထိနေထိုင်ခဲ့တဲ့အိမ်နေရာပါ။ဒီနီးတဝိုင်းမှာနေတဲ့ဂျူးလူမျိုးတွေတနေ့မှဒီနေရာကိုသနတ်တွေထရက်ကားတွေဘူဒိုဇာတွေနဲ့ရောက်လာပြီးတော့မိနစ်ပိုင်းအတွင်းမှာပဲဒီနေရာဖျက်ဆီးခံလိုက်ရတာလို့သူတို့တွေကပြောကြပါတယ်။
အဝလေတ
ဲ့ပထမဆုံးကတော့ဒီအိမ်တွေကိုတိုက်ခိုက်တာပဲဗျဒီလူတွေကစစ်ယူနီဖောင်းတွေဝတ်ထားပြီးတော့တွေ့တာအကုန်လုံးကိုဖျက်ဆီးပစ်တာပဲကျွန်တော်တို့ကတော့စစ်သားတွေဒီလိုမျိုးလုပ်တာတစ်ခါမှမတွေ့ဘူးအရင်ဆိုရင်တော့ကျွန်တော်တို့သတိပေးစာအရင်ရပါမယ်ဒီတစ်ခေါက်ကတော့စစ်ဝတ်စုံတွေဝတ်လာပြီးတော့အကုန်လုံးကိုဖျက်ဆီးပစ်ခဲ့တာပဲဗျ
ဟမနာကတော့သူ့မိသားစုဟာဟာဘွန်ဟီးလို့ခေါ်တဲ့ဒီနေရာမှာတိုးနွားကျောင်းတာတွေတန်လွင်ပင်ဆက်ပြိုးတာတွေလောက်ကန်ပြီးတော့ဆယ်စုနှစ်ကျော်နေထိုင်ခဲ့ကြတာလို့ပြောလာပါတယ်နောက်ပိုင်းဒီနီတဝိုက်အခြေချနေတိုင်းသူတွေဟာဒီနေရာနဲ့တဖြည်းဖြည်းပူပူနီးလာပြီးတော့ Israel နဲ့ Hamas လည်းစစ်ဖြစ်ရောသူတို့ပုံတွေကစိတ်လွတ်ပြီးရန်လိုအကြမ်းပတ်တဲ့ပုံပြောင်းသွားကြတယ်လို့ဟမ်မန်တာကပြောပါတယ
်ကျွန်တော်အနေနဲ့တော်တော်ကိုစူးစူးဝါးဝါးနဲ့အဆက်ခွဲစော်ကားခံရတယ်လို့ခံစားရပါတယ်ဒါတွေကဂျူးတွေလောက်တာမဟုတ်ဘူးဗျဘာလို့ဆိုဂျူးတွေဒီမှာတောက်လျှောက်နေကြတာသူတို့ကလူကောင်းတွေဗျဒါပေမဲ့ကဘာနဲ့ကနေဒီကိုအခြေလာချကြတဲ့ Israel ဝါဒီတမားတွေကတော့ဘာသာရေးရောလူကျင့်ဝတ်တွေရောဘာမှသိကြတာမဟုတ်ဘူးဗ
ျ Israel ကို Hamas တွေတိုက်ခိုက်တဲ့အောက်တိုဘာ9ရက်နောက်ပိုင်းမှာတော့အ ਨੇ ဆုံးကျေးရွာပေါင်း1500လောက်ဖျက်ဆီးခံရပြီးတော့လူပေါင်း1000ကျော်အိုးအိမ်မဲခဲ့ရတယ်လို့လဲကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံကထုတ်ပြန်လာပါတယ်ဒီလိုမျိုးပါလက်စတိုင်းလက်သမားတွေအပေါ်ဂျူးလူမျိုးတွေရန်လိုတိုက်ခိုက်မှုတွေများပြားလာတာနဲ့ပတ်သက်ပြီးတော့လဲအစ္စရေးအစိုးရသတင်းပြန်ကြားရေးဌာနနဲ့အစ္စရေးစစ်တပ်ကတော့မှတ်ချက်တစုံတည်းမပေးပါဘူးပြီးခဲ့တဲ့အပတ်တွေတုန်းကတော့အစ္စရေးအစိုးရအဖွဲ့ဟာ West Bank မှာအခြေချနေသူတွေနဲ့နှစ်နိုင်ငံနယ်စပ်မှာနေသူတွေအတွက်ထောင်ထဲချီတဲ့ rifle နဲ့ pistol တွေကိုထုတ်ပေးခဲ့ပါတယ်
ဝေးမေမကုံးလည်းမကုံ
းကျွန်တော်တို့တနေရာပြီးတနေရာသွားပြီးတော့စနက်တွေကိုပေးတာဗျဒါကအသက်တွေကိုအကာအကွယ်ပေးနိုင်တယ်ကျွန်တော်တို့က rifle တွေ pistol တွေအကုန်လုံးကို license နဲ့အလကားထုတ်ပေးတာဖြစ်ပြီးအဲ့ဒါတွေကမိသားစုကိုအကာအကွယ်ပေးနိုင်ပါတယ်ဒီစနက်တိုင်းခြေမုံရေး rifle တိုင်းကလူနေရပ်ကွက်တွေကိုအကာအကွယ်ပေးနိုင်ပါတယ်ကျွန်တော်အစ္စရေးပြည်သူတွေကိုကိုကိုကာကွယ်ကြဆိုပြီးပြောထားပါတယ်
ဂျူးတွေနဲ့ချန်စီယိုတစ်ဖက်သာချားတဲ့ဘက်ဒွန်ဆိုတဲ့ဒီရွာလေးမှာတော့အရာအားလုံးကတဖြည်းဖြည်းနဲ့နေစဉ်ပိုဆိုးလို့လာနေပါတယ်။ရွာပတ်ပတ်လည်ကိုဂျူးတွေဝိုင်းတာတလို့ဖြစ်နေပြီးတော့ရွာသားတွေထွက်သွားအောင်ချိန်ချောက်ခံနေရတယ်လို့ရွာကနေကပြောလာပါတယ်
။ Hello. 2 weeks they came settlers militia and
Glory Labi နှစ်ပတ်ကြာမှာအဲ့ဘက်ကပြည်သူစစ်တွေဒီကိုဝင်လာပါတယ်။ပြောရရင်တော့တော်တော်ဆိုးဆိုးဝါးဝါးနေတဲ့ကျူးကျော်ဝင်ရောက်လာတာပါ။သူတို့တွေရွာက7ပုံတပုံလောက်လူငယ်တွေအကုန်လုံးကိုဖမ်းပြီးတော့ရရဆက်ဆက်စစ်စစ်မေးမြန်းတာခံရပါတယ်။ကျွန်တော်တို့အနေနဲ့ဒါမျိုးကိုအကြမ်းဖက်သမားတွေလုပ်တာပဲမြင်မှုပါတယ
်ဒေသခံတွေပြောတာကတော့စိတ်မဖြစ်ခင်တုန်းကဆိုရင်ဒီနီးတဝိုင်းမှာဘာပြဿနာပဲဖြစ်ဖြစ်သူတို့တွေအနေနဲ့အစ္စရေးရဲကိုခေါ်ပြီးပြဿနာကိုဖြေရှင်းခိုင်းလို့ရခဲ့ပေမဲ့အခုကတော့သူတို့ကိုအကူအညီပေးမဲ့သူဘယ်သူမှမရှိတော့ဘူးလို့ပြောကြပါတယ်ခင်ဗျာ
ကိုစံကျော်ပြောပြခဲ့တာပါအခုတော့သတင်းအမှားအမှန်စစ်စစ်တင်ဆက်တဲ့ VOA အစီအစဉ်တစ်ခုနဲ့ဆက်ပါမယ်ဗျတရုတ်ဟာအနှစ်မျိုးလက်နက်ပြိုင်ဆိုင်မှုမှာပါဝင်နေတာမဟုတ်တဲ့အတွက်အနှမျိုးလက်နဲ့မပြန့်ပွားရေးကိစ္စတရုတ်နဲ့မဆိုင်ဘူးလို့တရုတ်မှာလူမှုဩဇာညောင်းသူကပြောလိုက်ပါတယ် American Pentagon စစ်ဌာနချုပ်ကတော့တရုတ်အစိုးရဟာအနှမျိုးထိတ်ဖူးထုတ်လုပ်ဖို့အစွမ်းကုန်လှုပ်ဆောင်နေတယ်လို့ဆိုပါတယ်အချက်လက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ်ဗျာ
ဝါရှင်တန်မြို့တော်မှာနိုဝင်ဘာလ6ရက်နေ့ကအမေရိကန်နဲ့တရုတ်တို့အနှုမျိုးလက်နဲ့ထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့ရှာရှာပပဆွေးနွေးမှုတွေပြုလုပ်ခဲ့ကြပါတယ်။တရုတ်နိုင်ငံမှာတော့အစိုးရဘက်တော်သားနိုင်ငံရေးမှဩဇာရှိတဲ့ဟူရှင်ဂျင်ကတရုတ်ဟာအနှုမျိုးလက်နဲ့ပြိုင်ဆိုင်မှုမှာပါဝင်နေတာမဟုတ်တဲ့အတွက်အနှုမျိုးလက်နဲ့မပြန့်ပွားရေးကိစ္စကတရုတ်နဲ့မဆိုင်ဘူးလို့ပြောပါတယ်။အနှုမျိုးလက်နဲ့ထိန်းချုပ်ရေးကအမေရိကန်နဲ့ရုရှားရဲ့အထူးတာဝန်ဖြစ်တယ်လို့ဟူကရေးထားပါတယ်။ဒါဟာအထင်မြင်မှအောင်လုပ်တာပါအမေရိကန်ပန်နဂွန်စစ်ဌာနချုပ်ကတော့တရုတ်အစိုးရဟာအနှုမျိုးထိပ်ဖူးထုတ်လုပ်ဖို့အစွမ်းကုန်လှုပ်ဆောင်နေလို့ပြောပါတယ်တရုတ်ဟာအနှုမျိုးထိပ်ဖူး900ကျော်စုဆောင်ထားပြီးတော့2035ခုနှစ်အရောက်မှာ1500ပြည့်အောင်စုဆောင်မှုလုပ်နေတယ်လို့ပြောပါတယ် ရောလောဆယ်တော့အမေရိကန်နဲ့ရုရှားကဖြန့်ချထားတဲ့အနုမျိုးထိပ်ဖို့အရေးအတွက်1550စီမကျော်ဖို့နှစ်ဦးသဘောတူထားပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနတွက်ချက်ခန့်မှန်းချက်အရတရုတ်ဟာနောက်10နှစ်ကျော်ကာလမှာပဲအမေရိကန်နဲ့ရုရှားရဲ့အရေးအတွက်ကိုမှီလာလိမ့်မှာဖြစ်ပါတယ်။တရုတ်နဲ့ရုရှားကအနုမျိုးလက်နက်စွမ်းရည်တိုးတက်ဖို့လက်တွဲလှုပ်ဆောင်နေကြတာပါ။ရုရှားအစိုးရကော်ပိုရေးရှင်းရိုဇာတောင်ကတရုတ်အစိုးရရဲ့အနုမျိုးလုပ်ငန်းများစောင့်ကြည့်ရေးဖွင့်တဲ့ရေရှည်ပူရဲဆောင်ရွက်ရေးအစီအစဉ်တစ်ခုလက်မှတ်ရေးထိုးထားတယ်လို့ဒီနေ့အစောပိုင်းကအတည်ပြုသွားပါပြီ။အခုဆိုရင်အမေရိကန်ပြည်အောင်စုဟာအနုမျိုးလက်နက်ပိုင်းမှာပြိုင်မဲ့နှစ်နိုင်ငံရှိနေတယ်လို့နယူးယောက်တိုင်းစ်သတင်းစာကဖော်ပြပါရဲ့ရှင
်။ဒီလိုမှားမှန်မသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုထားတာတွေကိုဆက်လက်ပြီးတော့ကြည့်ရှုလို့ရဆိုရင်တော့ VOA ရဲ့ Polygraph Web စာမျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်ဗျာ။မကြခင်မှာလည်းအပတ်စဉ်အစီအစဉ်တွေကိုဇက်တိုက်တင်ဆက်သွားဖို့ရှိပါတယ်ဗျာ
။မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလိမ့်။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ဂျားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကတည်င်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ခင်ဗျာဆက်နာသိမှုကိုစန့်ကျင်တဲ့ငွေကြေးစနစ်အစားထိုးမဲ့ online ban အကြောင်းနဲ့ဆက်ပါမယ်ဗျခုစစ်ကောက်စီထိန်းချုပ်ထားတဲ့ငွေကြေးစနစ်ကိုဖျော်ဖြတ်ပြီးအစားထိုးဖို့ຫນွေဦးဖွံ့ဖြိုးရေးဘဏ် STB ရဲ့အဓိကရွေချက်ဖြစ်တယ်လို့ STB မှုဆောင်အရာရှိချုပ်ဦးကယ်ဗင်က VOA ကိုပြောပါတယ်မြန်မာပြည်သူတွေအတွက်ပထမဆုံး online ban ဖြစ် NUG မြို့သားညွေအစိုးရကဖွင့်လှစ်ခဲ့တဲ့ຫນွေဦးဖွံ့ဖြိုးရေးဘဏ်ရဲ့စိန်ခေါ်မှုတွေအကြောင်းနဲ့ပတ်သက်လို့ Matt Engine နိုင်ငံဦးကယ်ဗင်ကို Zoom ကတဆင့်ဆက်သွယ်မေးမြန်းထားပါတယ်
မင်္ဂလာပါကိုကယ်ဗင်ရှင
်မင်္ဂလာပါအမေ
ခုဒီ Spring Development Bank ပေါ့နော်နေဦးဖွံ့ဖြိုးရေးဘဏ်ကသွား NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ online bank ဆိုတဲ့ခါကြတော့ဟိုဘလို့ပုံစံမျိုးနဲ့အစိုးရအင်္ဂါရဲနဲ့ညီဆောင်ရွက်နေသလားဒါမှမဟုတ်တာဟာဟိုတကယ်တမ်းဟိုလက်တွေ့ရဆိုရင်လည်းပုတ်ကလစ်က online bank မျိုးဖြစ်နေလားဆိုတော့ဘလို့ပုံစံမျိုးလဲရှင
်မအရင်ဆုံးစပြောရမယ်ဆိုရင်တော့ကျွန်တော်တို့ပိုင်ဆိုင်မှုကအစိုးရကပြည်သူကိုစားပေါ့လေပြည်သူကိုစား 100% ပိုင်ပါတယ်လောလောဆယ်ပေါ့လေเนาะအဲ့ဒါစိုးရကပြည်သူကိုစားကိုပိုင်ဆိုင်မှုကိုကင်ထားပေးတယ်ပြီးတော့အစိုးရကလည်း 51% 51% ရာခိုင်နှုန်းအထိသူဆက်ပြီးတော့ကင်သွားမှာပေါ့လေအဲ့ဒါမှာပဲကျွန်တော်တို့လွတ်လပ်ရေးဟိုပြန်ရပြီးတော့ကျွန်တော်တို့ပိုင်ဆိုင်မှုကလည်း Federal System အောက်ပြန်ရောက်သွားတဲ့အချိန်မှာဒီ bank ကိုလည်းနောက်တက်မဲ့အစိုးရကိုလည်းပြန်ကောင်းအောင်လွှဲပေးလို့ရမှာပေါ့လေ 51% အဲ့ဒီတော့ 49% 49ရာခိုင်နှုန်းအထိကိုဒီပြည်သူပြည်သားတွေကိုရောင်းချခွင့်ရှိပါတယ်เนาะ public ကဟို privatize လုပ်လို့ရတယ်ပေါ့လေအဲ့ဒီထဲကနေကျွန်တော်တို့အခုကတော့လေ10ရာခိုင်နှုန်းကိုပြည်သူပြည်သားတွေဟိုဒေါ်လာပြည်သူတွေကိုပေါ့လေရောင်းချပေးနေတာဖြစ်ပါတယ်မှာ
ဒီ online ban နဲ့ဒီရိုးရိုးပုံမှန်ဘန်နေနဲ့ပေါ့နော်အဲ့ဒါကြတော့အခုဘလို့กว่าလဲရှင
်ဟုတ်တယ်ကျွန်တော်တို့အဓိကကတော့မှာဒီ online ကတော့ကျွန်တော်တို့ branch တွေခုနပြောလို့ကွာလဲ branch တွေမရှိဘူးပေါ့လေအဲအဲ့ဒါအဓိက digital ban ပြီးတော့ကျွန်တော်တို့နေရိုးဘန်တစ်ခုလေးပို့တာကတော့ it's more than normal bank ကျွန်တော်တို့ပုံမှန်ဘန်ထက်ကိုပို့ပါတယ်ကျွန်တော်တို့ကဒီ blockchain base ddd ဟို blockchain based or fintech platform အနေနဲ့တည်ဆောက်နေရပါမှာ blockchain based fintech financial technology platform ပေါ့လေအဲ့ဒီတော့ကျွန်တော်တို့ကပုံမှန် banking service တွေပေးတဲ့အပြင်မကြခင်လဲကျွန်တော်တို့ micro finance တို့ဒီ micro insurance service တွေလည်းလာမယ်ပြီးတော့ crypto based crypto related trading service တွေလည်းကျွန်တော်တို့လာပါလိမ့်မယ
်အဲ့တော့ crypto based ဟို currency လိုဟာမျိုးကလာမယ်ဆိုတော့အခုလောလောဆယ်အခုဒီအနွေဦးဒီခွမျိုးရေးဘဏ်ကနေပြီးတော့ရောင်းချနေရတဲ့က crypto တွေမဟုတ်သေးဘူးလားရှင
်ကျွန်တော်တို့အခုရောင်းချနေတာကအော်ပုံမှန်ကုမ္ပဏီတစ်ခုမှာဆိုတော့ကျွန်တော်တို့အစုရှယ်ယာရောင်းတာပေါ့လေအဲအစုရှယ်ယာရောင်းတာကိုကျွန်တော်100ရာခိုင်နှုန်းပိုင်ဆိုင်ခွင့်ကိုထုတ်ရောင်းတယ်ဒါပေမဲ့ paper certificate တွေမဟုတ်ဘဲနဲ့ကျွန်တော်တို့ခေါ်တာတော့ SDB token လို့ခေါ်တယ်ဒါမှမဟုတ် Spring DB token ပေါ့လေဒီ tokenize လုပ်ထားတဲ့ blockchain ပေါ်ကပိုင်ဆိုင်မှုပေါ့လေ smart contract နဲ့ရေးထားတဲ့ပိုင်ဆိုင်မှုကိုကျွန်တော်တို့ရောင်းချတာဖြစ်ပါတယ
်ဒီနှွေဦးခွင့်မျိုးရေးဘဏ်အတွက်အာမခံကြကြတော့ဒီနိုင်ငံတကာဘဏ်တွေနဲ့ရောဘယ်လိုချိတ်ဆက်ထားလဲရှင
်ပထမအဆုံးကျွန်တော်တို့အာမခံချက်ဆိုရင်ကျွန်တော်ပြောရမှာဆိုကျွန်တော်တို့ရဲ့ license ချထားပြီးတာပေါ့လေ license နဲ့ regulation တွေကကျွန်တော်တို့ national unity government ဟိုတော်လိုင်းအစိုးရပေါ့လေသူကချထားပြီးတယ် interim central bank ကလည်းချထားပြီးတယ်ဒီဟို license ဖြစ်ပါတယ်နံပါတ်1ပြီးတော့ကျွန်တော်တို့ဒီဘဏ်ထဲမှာ deposit တွေအလုံးကို 100% အစိုးရကလည်း guarantee လုပ်ထားပါတယ်မှာအဲ့ဒါလည်းအရင်အရေးကြီးတဲ့တစ်ချက်ပါကျွန်တော်တို့ဒီပြည်သူလူထုယုံကြည်မှုနဲ့အနှံထားတဲ့ deposit တွေအလုံးရဲ့တရားရဂိုင်းလုံးပေါ့လေအဲ့ဒါကိုလည်းကောင်းကောင်းကိုသူတို့ကျွန်တော်တို့အစိုးရကလည်း guarantee လုပ်ထားပါတယ်ဟိုပြီးတော့နိုင်ငံတကာဘဏ်တွေနဲ့ကျွန်တော်တို့ဆက်သွယ်ဖို့ဆိုတာကျွန်တော်တို့ swift system ကို link ရှိဖို့လိုပါတယ်မှာဟုတ်မှာမတော့ City Bank တို့ Singapore DBS တို့ UOB တို့ပေါ့လေအဲအဲ့ဒါ Wells Fargo တို့အဲအဲ့ဒီဘဏ်တွေနဲ့ချိတ်ဆက်ဖို့ direct စကားပြောဖို့ပေါ့လေ system တွေ direct စကားပြောဖို့ဆိုကျွန်တော်တို့ Swift system လို့ရတယ်။ Swift တော့ရောက်ဖို့ဆိုကျွန်တော်တို့နောက်ထပ်6လလောက်တော့ကြာပါဦးမယ်။နောက်ထပ်6လအတွင်းမှာကျွန်တော်တို့ EU European Union based license တခုရဖို့ကျွန်တော်တို့ in progress ဖြစ်နေပါပြီ။အဲ့ဒီ license ရပြီဆိုတာနဲ့ကျွန်တော်တို့ Swift နဲ့ချိတ်ဆက်ပြီးတော့ direct fund transfer direct withdrawal လုပ်ပြီးပို့အဆင်ပြေမှာပေါ့လေ။အဲ့ဒီအပြင်ကျွန်တော်နောက်ထပ်တခုနဲ့ထပ်ပြီးပေါင်းချင်တာကတော့နောက်ထပ်3လလောက်မှာဆိုကျွန်တော်တို့ digital visa mastercard တွေလည်းဒီဘဏ်ကအကောင့်အနေစသုံးလို့တင်ပြတော့မှာပါမှာเนาะအဲ့ဒါကြောင့်မလို့အဲ့ဒီ service တွေနဲ့ customer တွေအတွက်ပိုအဆင်ပြေသွားမှာပေါ့လေ
အဲ့တော့ NUG Pay ပေါ့เนาะအဲ့မြန်မာ digital currency ကြတော့ခုဒီຫນွေဦးဖွံ့ဖြိုးရေးဘဏ်ကဘယ်လိုဆက်ဆက်နေလဲတခြားစီပဲလားဒါမှမဟုတ်ဆက်ဆက်နေမှာရှင်
နောက်ခုစလုံးကမှာ NUG Pay ပေါ့ Spring Development Bank ကတော့ကျွန်တော်တို့အစိုးရပိုင်တဲ့ဘဏ်ပါအစိုးရကောင်းကောင်း approve လုပ်ထား endorse လုပ်ထားတဲ့ဘဏ်အဲဟို system နှစ်ခုပေါ့လေ NUG Pay ရဲ့ business model ကအဓိကသူတို့ focus လုပ်တာကထောက်ပို့အတွက်ပေါ့လေအဲဒီကျွန်တော်တို့မြေပြင်မှာရှိတဲ့ကျွန်တော်တို့ဟိုတော်လန့်ပြည်သူအဖွဲ့အစည်းတွေကိုသူတို့ကထောက်ပို့လုပ်ဖို့အတွက်ကိုစီထောင်ထားတဲ့စနစ်ဖြစ်တယ်။သူရဲ့ business model ကျွန်တော်တို့ strategy ကပြောမယ်ဆိုသူက pipeline model ပေါ့လေ။အမကမတော်ရင် Washington DC ကနေရေးဖြည့်လိုက်တယ်။ဒီရေးပိုက်ကနေစီစဉ်ပြီးတော့ဗမာပြည်လိုအပ်တဲ့နေရာမှာပြန်ထုတ်လိုက်တဲ့သဘောပေါ့လေ။ရေးကအမြဲတမ်းစီစဉ်နေတယ်။တစ်ဖက် one way ပေါ့လေ။သွားနေတယ်။ဒါပေမဲ့ Spring Development Bank ကတော့ကျွန်တော်တို့က platform strategy နဲ့သွားတာပါမှာ။platform ဆိုတော့ကျွန်တော်တို့က network ကိုကျေနိုင်တဲ့လောက်ကျေအောင်စောင့်နေတယ်ပြီးတော့ဒီ community တခုကိုတည်ဆောက်နေတာပေါ့လေကျွန်တော်တို့ digital community တခုတည်ဆောက်တော့မတော်ရင်ဟိုအယောင်အဝယ်ဆိုင်တွေကလည်းဝင်လာမယ်ဒီမှာဖြတ်ကင်လုပ်မယ်အားသူတို့ရဲ့ client တွေကလည်းပို့လာမယ်အဲ့ဒီတော့သူတို့ရဲ့ငွေကြေးလဲလှယ်မှုဟိုလဲပတ်မှုပေါ့လေပြီးတော့သူတို့ရဲ့ service တွေဟို products တွေကလည်းဒီ platform အနေနဲ့ရောင်းညဝယ်ကြ trade လုပ်ကြပို့ကြဟိုတယောက်နဲ့တယောက် exchange လုပ်နေတာပေါ့အဲ့ဒီလိုမျိုးကျွန်တော်တို့ platform ကိုတည်ဆောက်တော့ဒီ platform ပေါ်မှာရေးရှိငွေကြေးဟိုကျွန်တော်တို့ခေါ်တာ asset under management ဆိုတာလေငွေကြေးလေပတ်မှုကလည်းပုံများသွားမယ်ပြီးတော့ကျွန်တော်တို့ user base ကလည်းပုံပွားသွားမှာပေါ့လေမှာ
ဒီနေရာမှာမေးချင်တာကဒီအစု share တွေကို new premium ye bank ကရောင်းတဲ့နေရာမှာဟို6နာရီတွင်ဟိုဒေါ်လာ3တန်းကျော်သွားပြီဆိုတာမျိုးတွေလည်းတွေ့ရတဲ့ခါကျတော့အဲ့ဒါမျိုးတွေကဟို American dollar 3တန်းကျော်သွားပြီဆိုတဲ့အနေအထားမျိုးကိုပြောတာလားအဲ့လိုပြောလို့ရှိရင်ရောဒီတချို့လူတွေကပေါ့နော်6နာရီတွင်ဒီလိုအစုရှယ်ယာတွေကဒေါ်လာ3000ကျော်တိရှိသွားရဲဆိုတာဟုတ်ပါမလားဆိုတာမျိုးကြီးလေမိခွန်းနေလေဟိုထွက်နေတာကြီးလည်းရှိပါတယ်ဆိုတော့အဲ့ပိုင်းကိုရှင်းပြလို့ရရှင်းပြလို့ရမှာရှင
်ကျွန်တော်တို့အခုအစုရှယ်ယာကိုရောင်းတာ plan လုပ်ထားတာ100ရာခိုင်နှုန်းပေါ့လေ100ရာခိုင်နှုန်းရဲ့ value က American dollar 7000ရှိပါတယ် 10 million ရှိတယ် အဲ့ဒီ10 million ကိုကျွန်တော်တို့စရအောင်တာ18ရက်နေ့မနေ့9နိုင်ပါမြန်မာစံတော်ကြီးမနေ့9နိုင်နိုဝင်ဘာ18ရက်မှာစရောင်းလိုက်တယ်ပြီးတော့6နိုင်အတွင်းတကယ်ကို US ဒေါ်လာ3သန်းပေါ့3 million ကိုဟို booking နေပေါ့လေဝယ်လိုက်တာအဲ့လား3သန်းပေါ့ဖြစ်သွားပါပြီဒီနေ့ဆိုကျွန်တော်တို့အခု6ရက်ရှိသွားပြီပေါ့လေစစ်စစ်ပေါင်းဒီ7သန်းပို့တဲ့ကလေ6တန်း9သိန်းပေါ့လေ 6.9 million ပို့ subscribe လုပ်လိုက်ပါပြီလုပ်ထားပြီပါပြီအဲ့ဒီတော့ကျွန်တော်တို့နောက်ထပ်ကြံတဲ့အချိန်ကနောက်ထပ်9ရက်ခွဲ6ရက်နေပါတော့ကြံနေတယ်အဲ့ဒီအတွက်မှာကျွန်တော်တို့ဝယ်ဖို့ဆိုတာပြန်ရောင်းချဖို့ပေါ့လေရောင်းချဖို့ကကျွန်တော်တို့ 3.1 million အကြံပါတော့တယ်မှာအဲ့ဒီတော့ဒါတကယ်ကိုပြည်သူလူထုရဲ့ဆက်ပြီးတော့ထောက်ခံနေတယ်ဒီတော်လှန်ပြည်သူတွေအဖွဲ့အစည်းတွေဆက်ပြီးဒီကျွန်တော်တို့တော်လှန်ရေးကိုအများဆုံးပြီးချင်နေပါပြီဆိုတာဒါတဲ့တဲ့ခုပါပဲเนาะအဲ့ဒီတော့လဲကျွန်တော်တကယ်ကုန်ယူတယ်ပြည်သူတွေကိုစားကုန်ယူတယ်ပြီးတော့တကယ်လဲကျေစုတင်ပါလေ
Okay နိုင်ငံတကာမှာရောက်နေတဲ့အခုမြန်မာပြည်ကလည်းဒီຫນွေဦးဖွံ့ဖြိုးရေးဘဏ်အပေါ်မှာသူတို့ဝိုင်းမှုပံ့ပိုးကြရဲဆိုတဲ့ခါကြတော့တစ်ဖက်မှာကြတော့ NUG အစိုးရကကြတော့ဒီတက်ဆိုင်ရာသူတို့နေတဲ့နိုင်ငံတွေမှာတရားဝင်အစိုးရဖြစ်ကလည်းအသိမှတ်မပြုထားတဲ့ခါကြရင်ဥပမာဆိုရင် American ပြည်ထောင်စုမှာဆိုရင် NUG ဆိုတာကိုသူတို့ကလက်ခံထားရဆိုပေမဲ့သူတို့တရားဝင်အစိုးရဖြစ်ကအသိမှတ်ပြုမထားဘူးဆိုတော့ဒီ NUG ကဖွင့်ထားတဲ့အခုလိုຫນွေဦးဖွံ့ဖြိုးရေးဘဏ်ကိုဒီ online ဘဏ်ကိုသုံးဆွဲတာဆိုရင်ရောဟိုဒီတက်ဆိုင်ရာဥပဒေသူတို့နိုင်ငံကြီးရဲ့ဥပဒေနဲ့ညီညီပေါ့နော်အဲ့လိုတရားဝင်မှုရှိမှရှိဆိုတော့ဒီလိုပိုင်းနေကြတော့ဟိုဘယ်လိုရှိလဲရှင
်ကျွန်တော်တို့ကတော့မသိတဲ့အတိုင်း NUG အစိုးရပေါ့လေကျွန်တော်တို့ interim central bank အချထားတဲ့ license နဲ့ဟိုတွားနေပါတယ်အဲ့ဒီက regulated လုပ်ထားတဲ့ CB ဥပဒေလုပ်နေတိုင်းတွားနေပါတယ်မှာပြီးတော့ digital bank ဆိုတော့ကျွန်တော်တို့ပုံမှန်ပေါ့လေမြန်မာကြည့်တွင်းကဒီအများစုကကျွန်တော်တို့ဘဏ်အုံတဲ့ထဲမှာသူတို့အများဆုံးပါပဲပြီးတော့နိုင်ငံသားမှာရှိတဲ့မြန်မာပြည်သူပြည်သားဟိုမိတ်ဆွေအင်းညီကောင်တို့မှမိသားစုဝင်တွေပေါ့လေအကုန်လုံးကလည်းဒီဘဏ်ကိုဆက်ပြီး support လုပ်နေကြတယ်ကျွန်တော်တို့အဓိကကတော့ဒီဘဏ် operate လုပ်တာက NUG ချထားပေးတဲ့ license central bank ချထားပေးတဲ့ license နဲ့သွားနေတယ်ဆိုတော့ကျွန်တော်တို့အဓိကကတော့ဒီမြန်မာ community ကို focus လုပ်ပြီး serviceပေးနေတာပါဖြစ်ပါတယ်မှာเนาะအဲ့ဒီတော့ကျွန်တော်တို့အဓိကကတော့တခြားနိုင်ငံကြီးအစိုးရတွေတခြားနိုင်ငံ regulation တွေကတော့ကျွန်တော်တို့တိုက်ညီတဲ့အချက်ကအားနည်းချက်ရှိကောင်းရှိနိုင်တယ်ဒါပေမဲ့ကျွန်တော်တို့ set နေတဲ့ community ကလည်းတကယ်ကိုကျွန်တော်တို့ regulate လုပ်ထားတယ် NUG အစိုးရကိုတကယ် official အစိုးရလို့ဟိုတတ်မှတ်ထားတဲ့ community ပဲဆိုတော့ကျွန်တော်တို့မှာတော့တဿနာမရှိဘူးလို့ကျွန်တော်ထင်တယ်ဒါပေမဲ့ကျွန်တော်အဲ့ဒါနောက်တစ်ချက်လေးဆက်ပြီးချက်သွားရမယ်ဆိုရင်မကြခင်ကျွန်တော်ခုနပြောသလို6လအတွင်း EU license နဲ့ရမယ် financial services license ပေါ့လေအဲ့ဒါဆိုရင်ကျွန်တော်တို့ကပို့ပြီးတော့ comply ဖြစ်တဲ့ organization တခုဖြစ်သွားမှာပေါ့လေเนาะအဲ့ဒီဘက်ကိုလည်းကျွန်တော်တို့ဟိုအဆင်ပြေအောင်သွားနေပါတယ်လို့
အခုຫນွေဦးဖွံ့ဖြိုးရေးဘဏ်ဆိုတာဒီဆရာနာသိမ့်ပြီးနောက်3နှစ်တွင်းမှာပေါ့เนาะပေါ်ပေါက်လာတယ်ဒီလိုပေါ်ပေါက်လာဖို့အတွက်လေဟိုဒီကြော်လွားခဲ့ရတာပေါ့နော်နီးပညာပိုင်းဆိုင်ရာတွေနဲ့ဒါတွေကိုအလုံးတိဆောက်ခဲ့ရတဲ့ခါကျတော့အခုလက်ရှိຫນွေဦးဖွံ့ဖြိုးရေးဘဏ်ကအခုထီထောင်ထူထောင်လာတဲ့ရဲ့အတွေ့အကြုံညာအောင်ဆိုရင်တကယ်ဟိုလက်ရှိရင်ဆိုင်ရမယ့်အခက်အခဲတွေစိန်ခေါ်မှုညာအောင်ဘာတွေလဲရှင
်ကျွန်တော်တို့ဘဏ်ကိုစထောင်တော့ပေါ့လေစပြီး plan လုပ်နေတာကျွန်တော်9လကျော်10လနေပါလောက်ရှိပါတယ်အဲ့ဒီအချိန်မှာဆိုဘယ်သူမှမယုံပါဘူးဘန်လို့လားနံပါတ်1ဘန်လို့အပ်တာအောင်မယုံတဲ့လူအများကြီးပါပဲနောက်တော့ဘန်ကိုဘာကြောင့်စရမလဲဆိုတာကိုလည်းသူတို့လက်မခံနိုင်ရပါလေအဲ့ဒီတော့ကျွန်တော်ဘက်ကတော့လည်းပထမပိုင်းတော့ကျွန်တော်ဆိုတာကျွန်တော်အဖွဲ့သားရင်းနဲ့ပေါ့လေကျွန်တော်ခလိတ်စီ58ယောက်ရှိပါတယ်သူတို့လည်းကျွန်တော်ဘာဆုံးဖြတ်လိုက်လဲဆိုတော့ကဲမယုံတဲ့လူတွေရှင်းပြပြီးတော့အချိန်ကုန်ခံ energy လက် drain ပေါ့လေအဲ့ဒါမလုပ်တော့ဘဲနဲ့ဂျုံတဲ့အဖွဲ့သားတွေပဲသွားပြီးတော့ဒီ service ကိုပေးကြရအောင်ကျအောင်လုပ်ကြမယ်ကွာဆိုပြီးအဲ့ဒါတစ်ခုနံပါတ်2ကတော့ကျွန်တော်တို့ talent ရှာတဲ့အားမှာ challenge ကတစ်ခုပါပါလဲဆိုတော့ပုံမှန် business စပြီးဆိုကိုသိတဲ့လူတွေကိုအတိုင်းဝိုင်းနဲ့ကိုမိတ်ဆွေတကယ်ချင်းနေနဲ့စကြတာပေါ့လေအခုကြတော့တော်လိုင်းကာလာဆိုတော့ကျွန်တော်တယောက်နဲ့တယောက်ဘယ်သူယုံရမလဲမသိဘူးဘယ်သူမယုံရဘူးလည်းမသိဘူးပေါ့လေအဲ့ဒါနဲ့ဒါပေမဲ့သူစနာတစ်ခုတော်လည်းရေးမှာကျွန်တော်တို့အတိုင်းဝိုင်းကတကယ်ကို strong ဖြစ်တယ်မှာယုံကြည်မှုတစ်ရက်ကလည်းတကယ်ကိုတည်ဆောက်ပြီးသားဖြစ် referral system နဲ့တွားတာပေါ့လေ background ကလည်း check ပြီးသားဖြစ်နေအားလာကြအောင်လို့ကျွန်တော်တို့58ယောက်လောလောဆယ်ပိုင်းထဲမှာလုပ်ကြရတဲ့58ယောက်ရှိပါတယ်တယောက်နဲ့တယောက်တည်ရတယ်နှစ်ယောက်သုံးယောက်တော့ရှိတယ် မင်းနဲ့ဘလောက်ချီအောင်ရလုပ်နိုင်တာလဲတော်လှန်ရေးအင်အားစုကြောင့်တော်လှန်ရေးကိုနိုင်ချင်လွန်းတဲ့စိတ်ဓာတ်ကြောင့်ပါလဲအဲ့ဒီကုတိပေါ့ဒီတော့ပြည်သူထောက်ခံမှုကဆက်ရှိနေမှာဆိုတော့ကျွန်တော်ယုံတယ်ဒီဘဏ်ကနေတစ်ဆင့်လဲကျွန်တော်ဆက်ပြီးတော့တော်လှန်ရေးကို support လုပ်တယ်တော်လှန်ရေးလုံခြုံရေးမှာဆက်ပြီးတော့ support လုပ်ဖို့ကျွန်တော်လည်းကတော့လေဟိုကတိပေးပါတယ်
မအင်ဂျင်နိုင်မင်းမြန်တက်ဆက်ခဲ့တာပါဗျာနောက်ထပ်အပတ်စဉ်အစီအစဉ်တစ်ခုနဲ့ဆက်ပါမယ်ဗျမြောက်ပိုင်းမဟာမိတ်တွေရဲ့စစ်စင်ရေးအွန်လိုင်းငွေကြေးလိမ်လည်မှုတန်တရားနဲ့ပြည်သူစစ်ကောင်းဆောင်တွေကြန့်ခိုင်ရေးပါတီအမတ်တွေကိုတရုတ်ကဖမ်းဆီးခဲ့ပြီးနောက်မှာနေပြည်တော်နဲ့ရန်ကုန်မှာတရုတ်စန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်လာတာတွေ့ရပါတယ်စစ်ကောင်စီကအမေရိကန်စန့်ကျင်ရေးကနေတရုတ်စန့်ကျင်ရေးစီဥတီလာနေပြီလားလို့သုံးသပ်တာတွေလည်းတွေ့လာပါတယ်ဒီကြောင့်ကိုကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍမှာဆောင်မရှင်ပြည်သွင်းနိုင်တဲ့သူအလိမ်မှာတင်ဆက်ပေးထားပါရခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြေမမီဒီယာမြင်ကွင်းကန္တာကနေအမေရိကန်စန့်ကျင်ရေးမှတရုတ်ဆန့်ကျင်ရေးပဲမြားဥလှဲ့လာတဲ့စစ်ကောင်စီအကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါလက်တလုံးမှာတော့ကမ္ဘာမီဒီယာတွေမှာရောမြန်မာမီဒီယာတွေမှာပါနိုင်ငံအနှံ့ကတိုက်ပွဲသတင်းတွေတိုင်းသားလက်နက်ကင်တပ်တွေနဲ့တော်လိုင်းအင်အားစုတွေကစစ်ကောင်စီတပ်စခန်းတွေကိုတစ်ခုပြီးတစ်ခုသိမ်းပိုက်နေတာတွေအွန်လိုင်းငွေကြေးလိမ်လည်မှုကြားဖြန့်လုပ်ငန်းနဲ့ပတ်သက်သူတန်တရားရှိသူတွေကိုဖမ်းဆီးပြီးတရုတ်ပဲလွှဲပြောင်းပေးတဲ့သတင်းတွေဘန်တွေမှာငွေလူတလောက်ထုတ်လို့မရတဲ့သတင်းတွေဟာဥစားပြီးသတင်းတွေအဖြစ်တွေ့ရပါတယ်။ဂျပန်သတင်းဌာနနီကီအီရှာကမြန်မာစစ်ကောင်စီဟာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့များရဲ့ပြင်းထန်တဲ့ထိုးစစ်ဆင်မှုကိုခံနေရတယ်ဆိုတဲ့ဆောင်းပါးတစ်ပုဒ်ကိုနိုဝင်ဘာလ14ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ်။မြန်မာစစ်ကောင်စီဟာဒဇင်ကလေးအဖြစ်နေပြီးတိုင်းရင်းသားလက်နက်ကင်မဟာမိတ်တပ်တွေရဲ့ပြင်းထန်တဲ့ထိုးစစ်ကိုအလူအလဲခံနေရက2021အာဏာသိမ်းပြီးနောက်ပိုင်းအခက်အခဲဆုံးရုန်းကန်နေရခြင်းဖြစ်တယ်လို့ဆောင်းပါးအဖွဲ့မှရေးသားထားပါတယ်။မြောက်ပိုင်းမှာမိတ်တပ်ဖွဲ့တွေစတင်ခဲ့တဲ့စစ်စင်ရေးဟာဘယ်အတိုင်းတာထိပြန့်နှံ့သွားပြီးစစ်ကောင်စီကိုပြိုလဲသွားစေနိုင်သလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြန်မာနိုင်ငံရှေ့မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေဟာတရုတ်နိုင်ငံနဲ့လူမျိုးရေးရောစီးပွားရေးရပါနီးကပ်စွာချိတ်ဆက်နေတာကြောင့်အခုဖြစ်ပေါ်နေတဲ့တိုက်ပွဲတွေဟာနှစ်နိုင်ငံတန်တမာရေးကုံတွေရေးနဲ့အခြေခံအဆောက်အုံဖွံ့ဖြိုးရေးတွေကိုထိခိုက်နိုင်တယ်လို့လည်းနီကီအီရှာဆောင်းပါးကထောက်ပြရေးသားထားပါတယ်
အေယော်ရီသတင်းဌာနကလည်းစစ်ကောင်စီကြောထောက်နောက်ခံပြုဆန္ဒပြပွဲကတရုတ်ကိုရှုံချဆိုတဲ့သတင်းတပုတ်ကို2023ခုနှစ်နိုဝင်ဘာလ22ရက်နေ့ကဖော်ပြခဲ့ပါတယ်။သတင်းမှာနိုဝင်ဘာလ19ရက်နေ့ကမြန်မာစစ်ကောင်စီကြောထောက်နောက်ခံပေးထားတဲ့အမျိုးသားရေးဝါဒီတွေကရန်ကုန်မြို့တော်ခမ်းမနဲ့ရန်ကုန်မြို့မှာရှိတဲ့တရုတ်တန်ယုံရှိတွေမှာတရုတ်အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေလုပ်ခဲ့ပါတယ်။ဒါဟာစစ်ကောင်စီကြောထောက်နောက်ခံပေးထားတဲ့အမျိုးသားရေးဝါဒီတွေအနေနဲ့တရုတ်နိုင်ငံကိုဆန့်ကျင်ဆန္ဒပြတာဟာပထမဆုံးအကြိမ်ဖြစ်တယ်လို့လည်းသတင်းကဆိုပါတယ်။အဲ့ဒီသတင်းမှာမြို့ချစ်မြန်မာရဟန်းတော်များတမကရန်ကုန်နဲ့မြန်မာအမျိုးသားရေးအဖွဲ့ဝင်များကရန်ကုန်မြို့တော်ခမ်းမပြင်ပမှာဆန္ဒပြပွဲတွင်ပါဝင်ပြီးတော့တရုတ်တီမြန်မာမြောက်ပိုင်းနေဆက်အနီးမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများနဲ့ပြည်သူ့ကာကွယ်ရေးတပ်များ PDF ကိုလက်နက်ရောင်းကမြန်မာကိုဖျက်ဆီးနေသည်ဟုဆွဆွဲသည်ဆန္ဒပြသူများသည်မြို့တော်ခမ်းမမှာတရုတ်တန်ယုံတို့တရုတ်ဆန့်ကျင်ရေးကြွေးကြော်သည်များအော်ဟစ်ပြီးတော့တရုတ်တန်ယုံတို့ချီတက်ကြသည်တရုတ်သည်မြမပြည်ရင်းရေးတွင်ဝင်ရောက်ဆွတ်ဖက်နေသည်အမျက်ထုတ်ဖို့မကြိုးစားနဲ့ငါတို့တန်ကားနဲ့ပြည်သူကတရုတ်ကိုတိုက်ခတ်မယ်စသည်ဖြင့်ကြွေးကြော်သည်များအော်ကြပါသည်လို့ရေးသားထားပြီးတော့နိုဝင်ဘာလ15ရက်နေ့ကထုတ်ပြန်တဲ့တရုတ်တန်ယုံရဲ့ထုတ်ပြန်ကြေညာချက်ကိုလည်းဖော်ပြထားပါတယ်။တရုတ်တန်ယုံရဲ့ထုတ်ပြန်ချက်မှာမြန်မာစစ်ကောင်စီအနေဖြင့်နေဆက်တည်ငြိမ်ရေးအတွက်လက်တွဲကြထိရောက်သောအစီအစဉ်လုပ်ရန်တောင်းဆိုသည်လို့ဆိုတဲ့အကြောင်းအေယော်ရီသတင်းမှာဖော်ပြထားပါတယ်
။အလားတူပါပဲမြန်မာနောင်းကလည်းကျူးကျော်စေးဟုတစိကတ်ကစစ်ကောင်စီကတရုတ်ဆန့်ကျင်ရေးမီးစမွေးဆိုတဲ့ဆောင်းပါးကို2023နိုဝင်ဘာ20ရက်နေ့ကဖော်ပြခဲ့ပါတယ်။တရုတ်အစိုးရအာရုံစိုက်သဘောကျစီရေးအတွက်တရုတ်ရဲ့မဟာပြိုင်ဘက်အမေရိကန်အစိုးရကိုအမိတက်ကလူသိရှင်ကြားဝေဖန်ခဲ့တဲ့စစ်ကောင်စီဟာ အခုခါမှာတော့တရုတ်မုံဒီရေလှူရှားမှုကိုထပ်မံအသက်သွင်းလိုက်ပြန်တယ်လို့ဆောင်းပါးကမှတ်ချက်ပေးပါတယ်စစ်ကောင်စီကောင်းဆောင်ဟာပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကပဲအမေရိကန်အစိုးရကရန်ပြူတိုက်ခိုက်နေတယ်လို့ပြောကြားခဲ့တာပါစစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကလည်းမြောက်ပိုင်းတိုင်းရင်းသားမဟာမိတ်တပ်တွေရဲ့ထိုးစစ်ကိုကျူးကျော်စေလို့တုံ့နှုံတဲ့အကြောင်းကြားဖြန့်ခေါ်အွန်လိုင်းအခြေပြုလိမ်လည်မှုတန်တရားနဲ့တရုတ်အစိုးရကစစ်ကောင်စီလက်အောက်ကကိုကံပြည်သူစစ်နယ်ကြားဆောင်တပ်တွေရဲ့ထိပ်ပန်းခေါင်းဆောင်တွေနဲ့စစ်ဗိုလ်ချုပ်ဟောင်းတွေဦးဆောင်တဲ့ကြံ့ခိုင်ရေးပါတီအမတ်တွေကိုဖမ်းဆီးပြီးတဲ့နောက်မှာအခုလိုတရုတ်စန့်ကျင်စံတပ်ပြပွဲတွေထွက်ပေါ်လာတာလို့မြန်မာနောင်ဆောင်ပါကဆိုပါတယ်။ဒါအပြင်တရုတ်မုံဒီစစ်အာဏာရှင်တွေရဲ့လှည့်ကွက်ထဲမဝင်ဖို့ကိုလည်း1969တရုတ်မြန်မာရေခင်းကိုဥပမာပြီးရေးသားကသတိပေးထားပါတယ်။တရုတ်ရဲ့ထောက်ခံအားပေးမှုနဲ့ဗမာပြည်ကွန်မြူနတီပါတီအားကောင်းနေချိန်မှာအဲ့ဒီချိန်ကစစ်အာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်ကြီးနေဝင်ဖန်တီးခဲ့တယ်လို့ယုံကြည်ကြတဲ့တရုတ်ဗမာအရေးခင်းကိုဆောင်းပါးကရည်ညွှန်းတာဖြစ်ပါတယ်
စစ်ကောင်စီကကမ္ဘာအင်အားကြီးစူပါပါဝါနိုင်ငံကြီးတွေဖြစ်တဲ့အမေရိကန်ကိုရောတရုတ်ကိုပါအပြစ်တင်စိန်ခေါ်နေတာတွေ့ရပါတယ်။အခုကြုံတွေ့နေရတဲ့အကြက်တဲတွေဟာအာဏာသိမ်းမှုကြောင့်ဖြစ်ပေါ်လာရတဲ့နောက်ဆက်တွဲအကျိုးဆက်တွေစစ်ကောင်စီရဲ့နိုင်ငံရေးနဲ့စီးပွားရေးမူဝါဒအမှားတွေစီမံခန့်ခွဲညံ့ဖျင်းတာတွေကြောင့်ဆိုတာကိုတော့စစ်ကောင်စီကဝေမခံဘူးလို့လည်းမြန်မာနောင်ရဲဆောင်းပါးကထောက်ပြထားပါတယ
်။နိုင်ငံရေးအကဲခတ်တဦးကလည်းစစ်ကောင်စီဘယ်လိုရှေ့ဆက်မယ်တော့မသိဘူးဒီတိုင်းဆိုအခြေအနေကမကောင်းဘူးအမေရိကန်နဲ့လည်းမတည့်ဘူးဗျာနိုင်ငံတကာမျက်နှာစာနဲ့ကုလသမဂ္ဂမှာသူ့ဘက်ကရပ်တည်ပေးနေတဲ့တရုတ်ကိုလည်းရန်သွားစတယ်ဗျာဒေသတွင်းအဖွဲ့ဖြစ်တဲ့အာဆီယံကလည်းသူ့ကိုလက်မခံဘူးပြောရရင်ဘယ်သူနဲ့မှအဆင်မပြေပါဘူးဒါကတန်တမာကြီးနိုင်ငံကြီးပိုင်းပေါ့စီးပွားရေးကလည်းတည်တဲ့အတိုင်းအခုတလောလေးတင်မှာကိုပထမဒီဇယ်ဓာတ်ဆီပြတ်တယ်နောက်ဗန်တွေမှာငွေဝိုင်းထုတ်ကြလို့ငွေထုတ်လို့မရတဲ့ပြဿနာတွေတက်တယ်ဗျာစီရေးကလည်းစစ်ကောင်စီတပ်စခန်းတွေယာချီအသိမ်းခံနေရတဲ့ဆိုတော့စစ်ကောင်စီအတွက်တော့ဆုတ်လဲစူးစားလဲယူအခြေအနေမျိုးတော့ဖြစ်နေပြီစစ်ကောင်စီလုံးဝပြိုလဲသွားဖို့တနည်းအားဖြင့်တော်လှန်ရေးအောင်ဖို့ဆိုရင်တော့စီရေးကလည်းအရေးပါတယ်လို့နိုင်ငံရေးကလည်းအရေးကြီးပါတယ်ဒီတော့ဗျာတော်လှန်ရေးအင်အားစုတွေအနေနဲ့အခုလိုစစ်ကောင်စီအကြက်တဲတွေ့နေချိန်မှာစီရေးရလည်းမဟာမိတ်ဖွဲ့ပြီးတိုက်ဖို့လိုသလိုနိုင်ငံရေးရလည်းသဘောတူညီချက်လိုအပ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တိုင်းဒေသလက်နက်ကိုင်အင်အားစု EO တွေကြားမှာနိုင်ငံရေးရအခြေခံသဘောတူညီချက်ပါတဲ့ပူးတွဲကြေညာချက်မျိုး Political Agreement Joint Statement ပေါ့ဗျာ။အခုချိန်မှာထုတ်နိုင်ရင်အတော်အားကောင်းတဲ့တော်လှန်ရေးဖြစ်လာမယ်။ပြည်တွင်းရောပြည်ပမှာပါထောက်ခံမှုတွေပိုရလာမယ်။နောက်ပြီးတော့အိန္ဒိချင်းတရုတ်အိန္ဒိယအပါအဝင်နိုင်ငံတကာအမြင်တွေပြောင်းလာပြီးထောက်ခံမှုတွေပိုရလာမယ်လို့မြင်တဲ့အကြောင်းပြောပါတယ်ခင်ဗျာ
။ဆောမရှင်ဖြည့်သွင်းနိုင်တဲ့အတူအလိမ္မာတင်ဆက်ပေးကြတာပါဗျာ။ခုနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုနဲ့ဆက်ပါမယ်ဗျာ။ ISB မြန်မာရဲ့မြင်ကွင်းကျင်းမှတ်စုမှာဆိုရင်ဆင်သွားရင်လမ်းဖြစ်တဲ့ online ရာဇဝတ်ဂိုင်းတွေနှိမ့်နှင်းရင်းဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်။စစ်စီရေးတက်တုံများနှစ်ခွန်အချိန်မြင့်လာတဲ့အတူအွန်လိုင်းငွေလိမ်ဂိုင်းတွေကိုပြင်းပြင်းထန်ထန်ခြေမုံလာပါတယ်ဒီကြောင့်ကို ISP မြန်မာကအချက်လက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
ISB ကပြေရဝန်ကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတယ်။ Insight Email အမှန်28မှာဖော်ပြထားတဲ့ online လေလံကြုံပြမှုတွေနှိမ့်နှင်းတဲ့အကြောင်းအရာကိုဒီတစ်ပတ်မှာတင်ပြပါမယ်။တရုတ်လိုအင်အားကြီးနိုင်ငံတစ်ခုကအလေးထားခံတွေ့လာတာကြောင့် online လေလံကြုံပြမှုတွေနှိမ့်နှင်းရေးအားထိရောက်လာပါတယ်။စစ်စင်ရေးတက်တုံများနှစ်ခုနဲ့အတူ online လေလံကြုံပြမှုကြားဖြန့်လုပ်ငန်းတွေကိုပြင်းပြင်းထန်ထန်နှိမ့်နှင်းနေပါတယ်။ပြီးခံပြိုးအမှတ်ဟောင်းတွေစစ်ကောင်စီနဲ့ပလဲနာပါတဲ့သူစီးပွားရေးသမားတွေပါဝင်ပတ်သက်နေတဲ့အဲ့ဒီလုပ်ငန်းတွေကိုနှိမ်နှင်းဖို့စစ်ကောင်စီကအားမစိုက်ခဲ့ပါဘူး။သူ့အနာဇံမတက်ရောက်တဲ့ဒေသမှာဖြစ်နေတာမို့နှိမ်နှင်းဖို့ရမလွယ်ဘူးလို့ပဲစင်ကြေပေးပါတယ်။ဒီချင်းတွေတွင်းမှာပဲစစ်စင်ရေးတက်တုံညာနှစ်ခွန်နဲ့အတူခြေမုံမှုဖြစ်လာခဲ့ပါတယ်။စစ်စင်ရေးစတင်ပြီးနောက်နှိမ်နှင်းမှုဟာစစ်စင်ရေးမတိုင်မီကတည်းကရာခိုင်နှုန်း600မြင့်တက်လာတယ်လို့ဆိုနိုင်ပါတယ်။ ုံနိုင်ငံအနေနဲ့မြန်မာနေဆက်ကအွန်လိုင်းရာဇဝဲကိုင်းတွေကိုချေမှုန်းမှုပြီးခဲ့တဲ့လတွေကလေးကစီစဉ်နေခဲ့တာပါတရုတ်နိုင်ငံကိုပြစ်မှတ်ထားနေတဲ့အွန်လိုင်းလိမ်လည်မှုတွေလူကုန်ကူးမှုတွေကိုတရုတ်အစိုးရကအထူးစိုးရိမ်နေတယ်လို့တောက်လျှောက်သတိပေးခဲ့တာပါဇူလိုင်လမှာလာအိုနိုင်ငံကိုတရုတ်စုံစမ်းရေးအဖွဲ့တွေဆဲလွတ်ပြီးဖမ်းဆီးမှုတွေဆလုပ်ခဲ့ပါတယ်ဩဂတ်လထဲမှာတော့တရုတ်ထိုင်းလာအိုနဲ့မြန်မာလေးနိုင်ငံပူးပေါင်းနှိမ်လင်းဖို့အတွက်ပူးပေါင်းအဖွဲ့ကိုထိုင်းနိုင်ငံချင်းမိုင်မှာဖွဲ့စည်းခဲ့ပါတယ်။အော်တိုဘာလာဆန်းမှာတော့လုပ်ငန်းရှင်တွေကိုတရုတ်ဘက်ကိုပြောင်းခေါ်ပြီးကိုကန်32ဦးကိုဖမ်းဆီးခဲ့တယ်လို့တက်ဆက်ထဲမှာပဲဝါတက်ဖွဲ့ဒုတိယစေဦးစီးချုပ်ကိုလည်းဖမ်းဆီးခဲ့ပါတယ်။မြန်မာနိုင်ငံဘက်ကနေတန်တရားတရားခံ3000ကျော်တရုတ်ဘက်ကိုလွှဲပြောင်းပေးခဲ့တယ်လို့တရုတ်ပြည်သူလုံခြုံရေးဝန်ကြီးဌာနကနိုဝင်ဘာ22ရက်မှာထုတ်ပြန်ပါတယ်။ငွေကြေးလိမ်လည်မှုတွေမှာပါဝင်နေတဲ့တရုတ်နိုင်ငံသား 8,300 ကျော်ကိုဖမ်းဆီးခဲ့တယ်လို့စစ်ကောင်စီဥက္ကဋ္ဌကကာလုံအစည်းအဝေးမှာထည့်ပြောခဲ့ပါတယ်။မကြာခင်မှာပဲတရုတ်ဘက်ကဝရမ်းထုတ်ခဲ့တဲ့ကုကန်တထေမင်းမိသားစုဝင်၄ဦးကိုစစ်ကောင်စီကဖမ်းဆီးပြီးတရုတ်ဘက်ကိုလွှဲပြောင်းပေးခဲ့ပါတယ်။နောက်တစ်ခါထိုင်းဖိလစ်ပိုင်နဲ့စင်ကာပူနိုင်ငံသားစုစုပေါင်း293ဦးကိုလည်းတရုတ်ဘက်ကိုလွှဲပေးခဲ့ပါတယ်။ကုလသမဂ္ဂရဲ့အစီရင်ခံစာတစ်ခုမှာတော့မြန်မာနိုင်ငံမြောက်ပိုင်းမှာလူပေါင်းတသိန်းကျော်လောက်တရားမဝင်လုပ်ငန်းတွေမှာစိတ်ခိုင်းခံနေရတယ်လို့ဆိုပါတယ်။အွန်လိုင်းရာဇဝတ်မှုအားလုံးရဲ့65%ရာခိုင်နှုန်းကျော်ဟာမြန်မာနိုင်ငံထဲမှာအခြေစိုက်နေတာဖြစ်တယ်လို့လည်းဖော်ပြထားပါတယ
်။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာရေးပြစီစမှာရရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
2023ခုနှစ်နိုဝင်ဘာ28ရက်တနင်္လာနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးပို့လိုရဆိုရင် VOA email လိပ်စာက burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်။ဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေစာရေးသားပေးပို့နိုင်ပါတယ်။သတ်တက်ရှင်တွေစီကရေးသားပေးပို့ချက်တွေကိုစောင့်မျှော်ကြိုဆိုနေပါတယ်ဗျာ။ခုတော့အဲ့လိုသတ်တက်ရှင်တွေရဲ့ရေးသားချက်တွေကိုကောက်နှုတ်စူးစီးတင်ဆက်ပေးနေတဲ့မအေးတနာကျော်ရဲ့မြမပြည်ကပေးစာအစီအစဉ်အလှည့်ကြပါပြီခင်ဗျာ
ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမရှင်VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်ရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။ချစ်ခင်လေးစားရပါတော့ VOA News သတင်းဌာနမှလူချင်းမင်းများအားလုံးကိုစိတ်နှပြအကျဉ်းမှချမ်းသာကြပါစေဗျာလို့ရေးလာတဲ့သောရရှင်ကျေးဇူးတင်ပါတယ်နော်နောက်ထပ်သောရရှင်တယောက်ကလည်း VOA ခင်ဗျာဆိတ်ရှင်လင်းကျမ်းမှပျော်ရွှင်အေးချမ်းကြပါစေလို့မြတ်တာပို့သားလိုက်ပါတယ် VOA ဝိုင်းတော်သားတွေကျွန်တော်ကတော့နေပြည်တော်သားတယောက်ပါဆိုပြီးတော့စာရေးလာတဲ့သောရရှင်ဖြစ်ပါတယ်အစီအစဉ်တွေအတွက်ကျေးဇူးတင်ပါတယ်လို့ရေးလာတဲ့သောရရှင်ကထာဝရချစ်သူဖြစ်ပါတယ်
။ VOA ခင်ဗျာနေ့စဉ်နဲ့မျှပြည်သူတွေသိအောင်သတင်းမှန်တွေပြန်ကြားပေးတဲ့အတွက်ပြည်သူတယောက်အနေနဲ့အများကြီးကျေးဇူးတင်ပါတယ်။ VOA ဝိုင်းတော်သားများကျမ်းမာကြစေကြောင်းအထူးဆုတောင်းလျက်ပါ
။ဟုတ်ကဲ့ပါ။နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ဘေးကင်းကြပါပါစေနော်။ဒါနဲ့ VOA မြန်မာဝိုင်းရေဒီယိုပတ်စင်အစီအစဉ်တွေကိုအားပေးတဲ့သောရရှင်တယောက်ရဲ့စာကိုလည်းပြန်ကြားပေးချင်ပါတယ်။ဆိုင်းခွန်ပြေဆုံးဖြစ်ပါတယ်။
Israel Palestine ပြဿနာဆရာဦးကျော်စံသားရဲ့စောင်းမအရှိကိုဖတ်ရလို့ကျေးဇူးတင်ပါတယ်။ဒါပေမဲ့လည်းရုပ်တံနဲ့တင်ဆက်တာကပိုပြီးကောင်းမယ်လို့ထင်မိပါတယ်။ဒါကြောင့်ဖြစ်နိုင်မယ်ဆိုရင်ရုပ်တံနဲ့တီးတန့်တင်ဆက်ပေးဖို့အကြံပြုပါရစေခင်ဗျာ။ VOA ဝိုင်းတော်သားအားလုံးကိုစိတ်နှဖျားချမ်းသာရှင်လန်းကြပါစေ
။ဟုတ်ကဲ့ပါ။စောင်းမအရှိကိုဖတ်ရတယ်ဆိုတာကရုပ်တံနဲ့တင်ဆက်ထားတာကိုစာသားဖတ်ချင်သူတွေအတွက်စာသားနဲ့ဖော်ပြတာဖြစ်ပါတယ်။VOA မြန်မာစာမျက်နှာနဲ့ VOA Facebook စာမျက်နှာတို့မှာတော့ဗီဒီယိုတင်ထားပေးပါတယ်ကြည့်နိုင်ပါတယ်နော်
ကျမအဲ့လိုမျိုး messenger ကနေပြောလဲစာပြန်ပေးလိုက်ပါတယ်ဒီတော့ရှင်ကဗီဒီယိုကြည့်ရကြောင်းနဲ့ပြန်ရေးလာလို့အခုလို video ပြည့်တက်တွေနဲ့ပြန်လန်တိုက်ရိုက်နေပါအဆက်အသွယ်လုံးလို့ရလာတာအရင်ကနဲ့ဆက်သွယ်ရေးပုံစံမတူအထူးပြောင်းလဲကွာခြားလာတဲ့အခြေအနေကိုစဉ်းစားမိပါတယ်ရှင်ဖီကအစီအစဉ်နဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်တွေမှာတော့ဆေးလင်းငွေရှိတဲ့အစီအစဉ်ပြန်နာထောင်ခြင်းလို့ပို့ပေးပါလို့သောရရှင်တယောက်ရေးလာပါတယ်ရှင်။ဟုတ်ကဲ့ပါသူတောင်းဆိုလာတဲ့အစီအစဉ်ကတော့ကျမတို့ထုတ်လွှင့်ပေးသွားတဲ့ဆေးလင်းငွေရှိခြင်းအနေနဲ့ဆိုင်ရာသတိပြုစရာများအစီအစဉ်ဖြစ်ပါတယ်။အပတ်စဉ်တင်ဆက်နေကြကျမရဲ့အစီအစဉ်မှာကိုဝင်းမင်းတင်ဆက်ပေးထားတာဖြစ်ပါတယ်။ Vaping လို့ခေါ်တဲ့ဒီဆေးလင်းငွေရှိဖို့အတွက်လူငယ်တွေကိုပြစ်မှတ်ထားကြော်ညာလာချိန်မှာမြန်မာနိုင်ငံမှာတော့ဥပဒေအရမတားနိုင်သေးဘူးလို့ကျမရဲ့ပညာရှိတွေကသတိပေးနေတာပါ။ဒီကြောင့်နဲ့ပတ်သက်ပြီးတော့လုံးခဲ့တဲ့နှစ်ပတ်သုံးပတ်လောက်ကတော့လည်းကျွန်မစာတစောင်းထုတ်လွှင့်ပေးခဲ့ပါတယ်เนาะသောရရှင်တယောက်ကစာရေးပြီးတော့သူမြန်မာနိုင်ငံမှာလူငယ်တွေဘလို့ဆေးလင်းငွေရှူတာကလူငယ်တွေကြမှာဘလို့မျိုးရေပန်းစားနေလဲဆိုတာကိုရေးလာပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အန်ရရှိမရှိကောင်းကျိုးဆိုးကျိုးအစီအစဉ်လေးတက်မရေးခဏမှာတင်ဆက်ပေးပါဆိုတော့တောင်းဆိုလာတာဖြစ်ပါတယ်ဒါကြောင့်မလို့ကိုဝင်းမင်းကပြီးခဲ့တဲ့23ရက်နေ့ကြာတာပဲနေ့ကပဲဒီအစီအစဉ်လေးတင်ဆက်ပေးသွားပါရရှင်ဒီစီစဉ်ကိုပြန်ပြီးနားဆင်ခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ internet စာမျက်နှာလိပ်စာဖြစ်တဲ့ bambis.voanews.com မှာပြန်ပြီးနားဆင်နိုင်ပါတယ်နော် Facebook မှာလည်းကျမတို့တင်ထားပေးပါတယ်အဲဒီစီစဉ်ကိုပြန်ပြီးနားဆင်နိုင်ပါတယ်ကျမတို့အစီအစဉ်ထုတ်လွှင့်သွားတဲ့ရက23ရက်နိုဝင်ဘာ23ကြာတာပဲနေ့ဖြစ်ပါတယ်ရှင်ဆက်ပြီးတော့စပွဲတွေဖြစ်နေတဲ့နေမီဒေတာတွေကသောရရှင်တချို့စာတူလေးရေးပြီးတော့အကူအညီတောင်းလာကြတာလေးတွေပြောပြပေးခြင်းပါတယ်။ချိုးလင်းဝင်းစရယ်သောရရှင်ကလောက်ခိုင်ကအပြည်သူတွေကိုကဲတင်ပေးပါ။တချို့ဆိုရင်လမ်းဘေးမှာအိတ်စားစရာမရှိရေဖြတ်မီးဖြတ်လိုင်းဖြတ်အကုန်ဒုက္ခရောက်နေကြပါတယ်။ကျေးဇူးပြုတော့လမ်းပြန်ဖွင့်အောင်လို့သတင်းလေးတင်ပြပေးပါတယ်။သူကဗီဒီယိုလေးနဲ့တူတူသူတို့မျိုးသူမျိုးသားတွေဘလို့အကျက်တဲဖြစ်နေရလဲဆိုတာကိုပြောလာတာဖြစ်ပါတယ်။ချိုးလင်းစရယ်သောရရှင်ကလည်းဖီရီဘမ်မစ်ကိုအကူအညီတောင်းခံခြင်းမရတဲ့နောက်ကင်မျိုးတွေကပြည်သူတွေအရန်ကိုဒုက္ခရောက်နေကြရပါတယ်စားရတောက်ရီအလုံးအခက်ခဲဖြစ်နေကြသလိုအဝေးကနေမိသားစုတွေကလည်းစိတ်ပူပန်တော့ကရောက်နေကြရပါတယ်ကုညီကယ်ဆယ်ရေးတွေလှုံ့ဆော်ပေးကြပါမီဒီယာတက်စင်တက်ဆိုင်ရာလူကြီးများတည်စီရင်တည်င်းတွေကိုရေးသားတင်ပြပေးပါတဲ့အကူအညီတောင်းလာတာဖြစ်ပါတယ်ဒီမနက်ကစစ်ကောင်စီနဲ့တော်လှန်သူတွေဘက်ကအပြန်အလှန်စစ်ပွဲတွေဖြစ်နေတာနဲ့ပတ်သက်ပြီးတော့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးစင်ပါတယ်။မောင်လင်းဝေးဆိုတဲ့သောရရှင်မ
မင်္ဂလာပါ VOE VOE ကိုစာရေးကြပါဦးနော်ဆိုတဲ့မဟိတ္တနာကျော်ရဲ့စကားကိုနားထောင်ပြီးတော့ခုကျွန်တော်စာရေးလိုက်တာပါ။ကျွန်တော်အဓိကပြောချင်တာကမြန်မာနိုင်ငံကြီးနဲ့ပတ်သက်လို့ပါ။ Revolution ကနေပြီးတော့ Revenge ဘက်ကိုကူးပြောင်းသွားတဲ့အင်အားစုတွေအတွက်လမ်းကြောင်းမှန်ပေါ်ပြန်တင်ပြီးဖို့ဘာတွေလိုအပ်နေသလဲ။လူပုတ်ကူလာတွေးခေါ်လာနှစ်ဖက်လုံးကတူနိုင်ကိုနိုင်အပြတ်သက်ချိန်မုန်းနေတာတကယ်ရောနိုင်ငံနဲ့လူမျိုးတွေအတွက်ကြိုးရှိပါမလားကျွန်တော်တို့တွေစနစ်ကိုပဲပြန်တော်လှန်ကြအောင်လားစနစ်တစ်ခုကိုပဲတက်ကြထားရင်ကျွန်တော်တွေကပွင့်လာတဲ့တကားတစ်ချက်လိုပဲဖြစ်လာမယ်လို့ထင်ပါတယ်ပို့ပြီးတော့စဉ်းစားပြီးအောင် view ရေး
โอเคပါဗီဒီယိုကိုစာရေးကြပါအောင်เนาะဆိုတဲ့စကားအရစာရေးလာပါတယ်ဆိုလို့အထူးကျေးဇူးတင်ပါတယ်เนาะဒီတော့ရှင်ပြောထားတဲ့အထက်မှာတစ်ဖက်နဲ့တစ်ဖက်ကလဲစားချေတလို့ဖြစ်နေပါပြီဆိုလို့တော်လန်ရေးကတော့ငင်းငင်းနဲ့နင်းနဲ့မအောင်မြင်တဲ့အခါမှာစရေးဖက်လာတာကတော့နောက်ဆက်တွဲအကျိုးဆက်ဖြစ်ပါတယ်ဒါကတော့နိုင်ငံတိုင်းမှာပါစစ်မဲ့ပြိပခါဖြစ်ပြီဆိုရင်လည်းတစ်ဖက်နဲ့တစ်ဖက်သူနိုင်ကိုနိုင်တိုက်ကြတာကလည်းစစ်ရဲ့သဘာဝပါဒါပေမဲ့စစ်ပွဲတိုင်းမှာတော့လိုက်နာရမယ့်စင်ကြွေဥပဒေတွေဆိုတာရှိပါရဲ့เนาะဒါကိုတော့နှစ်ဖက်လုံးကသတိချက်ဖို့လိုပါတယ်ရှင်မြန်မာနိုင်ငံမှာစစ်မဲ့တွေဖြစ်ပွားနေလို့စစ်မဲ့ဖြစ်ပွားရာဒေသကပြည်သူတွေဒုက္ခရောက်ကြရတယ်လို့ရန်ကုန်မြို့မှာတော့ကြောက်နေရတာနောက်တည့်ရက်မှာလို့ရေးလာတဲ့သောရရှင်ကတော့
VOE ဝိုင်းတို့သားများကျမ်းမာကြပါစီရှင်။အရင်ကစတကားမှမပူပါဘူး။ကျမက CDM တယောက်ပါ။တရင်လေးကြည်အားနားဆင်ရလို့ကျေးဇူးတင်ပါတယ်။ကျမကရန်ကုန်ကပါ။ကျမနေထိုင်နေရက်ွက်မှာလဲယာအိမ်မှုစိန်မှုတွေကအရင်ကတောင်းကျမ်းပါတယ်။ ညာ၈နာရီ၁၀နာရီလောက်ဆိုရင်မောင်းတွေအကိုတွေအပြင်းမထွက်ရေးကြတော့ပါဘူး။သွားလာဝင်က၁၇နာရီပါ။ဒါပေမဲ့အဲ့ဒီအချိန်မရောက်ခင်မှာပဲရက်ွက်ထဲမှာလူမရှိတော့ဘူး။၈နာရီ၉နာရီ၁၀နာရီဆိုစပြီးကင်းပတ်ပါပြီ။တွေ့ရင်ဖမ်းခေါ်သွားပါတယ်။ငွေကျပ်၅000နဲ့ပြန်ရွေးရပါတယ်။မပေးနိုင်စစ်ကြောင်းလာရင်ထဲ့မယ်လို့ပြောပါတယ်။ရက်ွက်ထဲကလူများစုကလည်းကြောက်နေကြရပါတယ်။တောင်တကုံ၂၀နှစ်ရက်ွက်ကပါကျမနာမည်ကိုတော့မပြောပါနဲ့နော်။နောက်နောက်ထူကြရင်တရင်ရရင်လည်း VOE ကိုစပို့ပေးပါမယ်။အခုစပို့ပေးတဲ့အကောင့်ကိုလည်းမပြောပြဖို့တောင်းဆိုပါတယ်။ကျေးဇူးပါ
။အကောင့်လည်းမဖော်ပြပါနဲ့ဆိုလို့မဖော်ပြပါဘူးနော်။ဒီတော့ရရှင်လိုပဲအကောင့်မဖော်ပြပါနဲ့ဆိုပြီးတော့မကြာခဏစာရေးတဲ့စာရင်းပို့ပေးများတွေ့လာရတာလည်းတွေ့ရပါတယ်။စာရင်းရေးလာတဲ့အတွက်ကြောင့်မလို့လည်းကျေးဇူးတင်ပါတယ်။အဲ့လိုမျိုးစိုးရိမ်စစ်တစ်ဖက်နဲ့ပဲဈာတွေကနေပြီးတော့စာရင်းရေးပြီးတော့အများသိအောင်လို့ရင်ဖွင့်လာကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်နော်။တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။အားလုံးတွေပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးရောက်ရှိပန်းဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြောရင်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသွားရှင်နေရဲ့ဝေဖန်ကြံပေးစာတွေပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bammies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bammies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းသာကြပါစေရှင
်။မအေးသနာကြတင်ဆက်ခဲ့တာဖြစ်ပါတယ်များ။အခုဆက်ပြီးတော့ကဘာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဟောင်ကောက်ဘူရာယုံမှာတော့ခောက်ဆွဲပုံမြင်းကောက်ကြောင်းလေးတွေဆွဲတဲ့ပကြီးဆွဲပြီးပွဲတစ်ခုကိုဗြိတိန်အမှုပညာသင်တယောက်ကလှုပ်ဆောင်ခဲ့ပါတယ်ဂျပန်နိုင်ငံမှာအမိုက်ကောက်ကိုလည်းအလေးနဲ့ထားတဲ့အနေနဲ့ကမ္ဘာအမိုက်ကောက်ပြိုင်ပွဲကိုကျင်းပနေပါတယ်ဒီလိုကမ္ဘာတလွားထူးခြားသတင်းလေးတွေကိုကိုငိမ့်ချန်းနဲ့မက်ကင်ဖြူထွေးတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
လူစီကားရစင်ထရယ်ရက်ကွက်ကပူတာယုံတစ်ခုမှာလူတဲ့အဲလူခေါ်တဲ့မင်းတောင်ကောက်ကောက်လေးတွေဆွဲပြီးပုံမကြီးဖန်တီးတဲ့လှုပ်ရှားမှုတစ်ခုကိုဗီဒီယိုအမှုပညာရှင်ကလှုပ်ဆောင်ခဲ့ပါတယ်။အသက်29နှစ်အရွယ်ပြည်သူ့ရှာအမှုပညာရှင်ဆမ်ခေါက်ဆာမစ္စတာဒူတဲ့လို့လူသိများပြီးတော့သူဖန်တီးတဲ့လက်ရာတွေကိုစပက်ဂက်တီဂရာဖီတီအီတလီခေါက်ဆွဲကောက်ကောက်လေးတွေနဲ့တူတဲ့လမ်းဘေးပကြီးလက်ရာတွေလို့ခေါ်ဆိုလို့ရှိပါတယ်။သူရေးဆွဲတဲ့မင်းကြောက်ကောက်ကောက်လေးတွေထဲမှာပဲမျက်လုံးပြူးပြူးနဲ့ဂျူသားပုံတွေဂျူသားပုံချေငါးလေးတွေနဲ့တခြားထူးဆန်းတဲ့ပုံတွေပါဝင်ပါတယ်သူကိုယ်တိုင်လည်းအခုလိုကောက်ချောင်းတွေကိုရေးဆွဲတဲ့အခါဘယ်လိုပုံမျိုးထွက်လာမယ်ဆိုတာကိုမျှော်လင့်မထားပဲပရိသတ်ရဲ့အားပေးပါဝင်မှုနဲ့အခုလိုမင်းကြောက်လေးတွေကိုရေးဆွဲခဲ့တာလို့မစ္စတာဒူလေးကပြောပါတယ်သူရေးဆွဲတဲ့အချိန်မှာလည်းကလေးဆယ်ယောက်ကသူတို့စိတ်ကြိုက်ပုံလေးတွေကိုသူနဲ့အတူပါဝင်ရေးဆွဲခဲ့ပြီးတချို့ကသူနဲ့အတူအောင်ရင်ကောက်လေးတွေရေးချေခဲ့ကြသလိုတချို့ကလည်းတောင်တန်းတွေနဲ့ခြေကလေးတွေရေးချေခဲ့ကြပါရဲ့ရှင
်ဂျပန်နိုင်ငံဟာတန်ရှင်းရေးကိုအလွန်ယူဆိုင်တဲ့နိုင်ငံဖြစ်တာနဲ့အညီအမိုက်ကောက်တာကိုလည်းအလေးနက်ထားတာပြတဲ့အနေနဲ့
ကဘာအမိုက်ကောက်ပြိုင်ပွဲကိုကျင်းပခဲ့ပါတယ်။စပိုကိုမီကဘာဖလားအမိုက်ကောက်ပြိုင်ပွဲလို့နာမည်ပေးထားတဲ့ဒီပြိုင်ပွဲကိုတိုချိုမျိုးရဲ့နောက်ဖေးလမ်းကြားတွေမှာကျင်းပခဲ့ပါတယ်။အမေရိကန်၊ဩစတြေးလျနဲ့ပြင်သစ်နိုင်ငံတို့အပါအဝင်နိုင်ငံပေါင်း22နိုင်ငံကပါဝင်ရှင်ပြိုင်ခဲ့ကြပြီးတော့မိနစ်90အတွင်းအမိုက်အများဆုံးရအောင်ကောက်ကြရတာပါ။တစ်သင်းမှာအသင်းသား3ယောက်ပါဝင်ပြီးတော့အမိုက်ဘလောက်များများရသလဲဆိုတာနဲ့ရရှိထားတဲ့အမိုက်အမျိုးအစားပေါ်မူတည်ပြီးအမိုက်ရနိုင်တာပါ။သတ်မှတ်ထားတဲ့နေရာတွေကအမိုက်ကိုပဲကောက်ရတာဖြစ်ပြီးတော့ပုပ္ပနိကပိုင်နေရာတွေကအမိုက်ကိုတော့ကောက်ခွင့်မပြုပါဘူး။စပိုဂိုမီဆိုတဲ့ဂျပန်နာမည်ကအားကစားနဲ့အမိုက်ဆိုတဲ့ဂျပန်စာလုံးကိုပေါင်းစပ်ခေါ်ဆိုတာဖြစ်ပြီးတော့သဘာဝပတ်ဝန်းကျင်ကိုကာကွယ်ဖို့အထူးသဖြင့်ပင်လယ်ထဲရောက်သွားတဲ့ plastic အမိုက်တွေကိုကာကွယ်ဖို့အတွက်အခုလိုပြိုင်ပွဲကိုကျင်းပဖြစ်တာပါလို့ဦးဆောင်ပံ့ပိုးပေးခဲ့တဲ့ Nippon Foundation ကပြောပါရယ်ဒီနှစ်ကမ္ဘာဖလားပြိုင်ပွဲမှာတော့ UK နိုင်ငံအသင်းကအနိုင်ရသွားပြီးသူတို့ဟာအမှတ် 9,000 ကျော်နဲ့အမိုက်အလေးချိန်ပေါင် 126 ပေါင်ကျော်ကိုကောက်ယူခဲ့တာပါခင်ဗျာ
နိုင်ငံစတော့ခ်ဟ ோம் မြို့မှာနှင်းစင်တဲ့မောင်းနေတဲ့ရေပေါ်ရှက်ပြေးရေစင်ကိုမိတ်ဆက်လိုက်ပါတယ်ကန်ဒီလာကုမ္ပဏီကထုတ်လုပ်တဲ့ P12 ရေရင်ဟာဘက်ထရီနဲ့မောင်းနေတာဖြစ်ပြီးရေပေါ်ပိတ်တင်ထားတဲ့ကာဗွန်ဖိုင်ဘာဒေါက်တိုင်၃ချောင်းကြောင်းလေပေါ်ပြန်နေတယ်လို့မြင်ရရမှာပါပုံမှန်တခြားရေရင်တွေနဲ့နှိုင်းရှင်ရင်လည်းရေပြင်နဲ့ပုတ်တိုက်မှုနဲ့တာကြောင့်80ရာခိုင်နှုန်းအထိစွမ်းအင်သုံးဆွဲမှုကိုလျှော့ချပေးနိုင်ပါတယ်အခုစမ်းသပ်ခဲ့တဲ့ရင်ကတော့16စက္ကန့်အတွင်းရေမိုင်30ကိုရောက်နိုင်ခဲ့ပါတယ်။ဒီရင်မှာခီးတဲ့30တင်ဆောင်နိုင်ပြီးတော့စတော့ဟ ோம் မြူရဲ့ရေပြင်မှာခီးတဲ့တဲ့ပြေးဆွဲနိုင်ဖို့အတွက်2024ခုနှစ်မှာစတင်မိတ်ဆက်မှာပါ။ဒီရင်ကထွက်လာမဲ့ရေလိုက်တွေဟာသေးမှဖြစ်တာကြောင့်ချင်းမြောင်းတဲ့ရေမြောင်းတွေအတွင်းသတ်မှတ်မိုင်တုံးထက်ပိုပြီးအချိန်ပြင်းပြင်းနဲ့မောင်းနိုင်မှာလည်းဖြစ်ပါတယ်။ဒါကြောင့်ပုံမှန်55မိနစ်ကြာမဲ့ခီးစဉ်အတွက်အချိန်25မိနစ်အတွင်းရောက်သွားနိုင်မှာပါအခုလိုရေရင်ကိုပုံစံမျိုးမျိုးနဲ့ဖောက်တယ်ရီစိတ်ကြိုက်မှယူနိုင်မှာဖြစ်ပြီးတော့ရေရင်တစ်စင်းကိုယူရို 1.8 တန်းကျတဲ့မှာပါရှင
် ETA ဂျူရီတက်ကတော်ကသူ့တွေစီတွေဟာ 3D ပရင်တာနဲ့ဆက်ရုပ်လက်တစ်ခုကိုဖန်တီးလိုက်ပါတယ်ဒီဆက်ရုပ်လက်မှာပါတဲ့အရိုးတွေကောအရွတ်တွေနဲ့အကြောတွေကိုပါနောက်ဆုံးပေါ်လေဆာနည်းပညာနဲ့ဖန်တီးလိုက်တာပါအမေရိကန်နိုင်ငံ MIT မန်ဆာချူးဆက်နည်းပညာတက္ကသိုလ်ကထုတ်လုပ်လိုက်တဲ့ InBev ဆိုတဲ့ 3D ပုံနှိပ်ဆက်ကိုအသုံးပြုထားပြီးတော့အပြော့အမားနဲ့ဆွဲဆန့်နိုင်တဲ့အသားတွေအကုန်လုံးကိုတစ်ပြိုင်တည်းဖန်တီးပေးနိုင်တာပါအခုလိုဖန်တီးနိုင်မှုကို Nature ဆိုတဲ့သုတေသနဂျာနယ်မှာရေးသားလိုက်ပြီးတော့နမူနာအသုံးပြုနိုင်မဲ့နည်းလမ်းတွေကိုလည်းစမ်းသပ်ပြထားပါတယ်ဒီလိုဆက်ရုပ်လက်ကိုဖန်တီးဖို့အတွက်လိုရာပုံသွင်းနိုင်တဲ့ plastic တမျိုးကိုလည်းအသုံးပြုရတာပါအခုလိုပျော်ပြောင်းတဲ့ဆက်ရုပ်လက်မျိုးတွေဟာနူးညံ့တဲ့ပစ္စည်းတွေကိုကင်တွယ်ရမှာပဲဖြစ်ဖြစ်လူတွေနဲ့ဆက်ဆံရမှာပဲဖြစ်ဖြစ်အသုံးဝင်ပါတယ်နောက်တစ်ဆင့်အနေနဲ့ကတော့တက်ရှိလူသားတွေရဲ့ကြွက်သားတွေနဲ့ပေါင်းဆက်ဖန်တီးနိုင်မလားဆိုတာကိုစမ်းသပ်မှာပါခင်ဗျာ
အခုစီစဉ်တွေဓာတ်ပြေနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသုံးသက်ချက်တွေနဲ့ရုပ်သံဗီဒီယိုတွေကို bamis.voanews.com နဲ့ voa bamis facebook youtube စာမျက်နှာတွေမှာပြန်လည်ကြည့်ရှုနိုင်ပါတယ်။ခုတော့ကြာနေတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကျွန်တော်အပဲဆက်ပြောပြပါမယ်ခင်ဗျာ။ဂါဇာမှာပြန်မေးဆွဲဖမ်းထားတဲ့သူတွေတဲကအသက်၄နှစ်အရွယ်အစ္စရေးနဲ့အမေရိကန်ကလေးမလေးတူဦးပါဝင်တစားကန်18ဦးကိုအာဟမတ်စ်တို့ကပြန်လွှတ်ပေးခဲ့တယ်လို့အစ္စရေးကပြောပါတယ်။အဲ့ဒီကလေးငယ်ရဲ့မိဘနှစ်ဦးကတော့အစ္စရေးတောင်ပိုင်းကိုဟာမတ်စ်တို့ဝင်ရောက်တိုက်ခိုက်တုန်းကအဲ့ဒီကလေးငယ်ရှေ့မှာပဲတပ်ဖြတ်ခံခဲ့ရတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။အစ္စရေးနဲ့ပတ်သက်တဲ့လောင်စာတင်သင်္ဘောတစ်စီးယေမန်နိုင်ငံတောင်ပိုင်းကမ်းလွန်ရေပြင်မှာပြန်ပေးဆွဲခံလိုက်ရတယ်လို့သင်္ဘောကုမ္ပဏီနဲ့ပုဂ္ဂလိကထောက်လိုက်ကုမ္ပဏီတို့ကကြေညာပါတယ်။ဘသူဘဝလက်ချက်လဲဆိုတော့မသိရသေးပါဘူး။မြန်မာနိုင်ငံအရှေ့မြောက်ပိုင်းကိုကန့်ဒေသလောက်ကင်မြို့ဝင်းကျင်နဲ့မူဆယ်105မိုင်ကုံသွေးစုံအနီးမှာကိုကန့် MNDA ဦးဆောင်တဲ့ညီနောင်မာမိတ်၃ဘွဲ့နဲ့စစ်ကောင်စီတပ်တွေကြားတင်းတင်းနေနေကတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းအနေနဲ့တိုက်ခိုက်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ခိတ်တွေဖြစ်တဲ့ချင်းရွှေဟော်မွန်ဂိုပန်ဆိုင်နဲ့ကျင်ဆက်ကြော့ဂိတ်တွေကိုထိတ်ချုပ်ထားပြီးလို့ MNDA ကထုတ်ပြန်ထားတာပါ။တစ်ချိန်တည်းမှာပဲရန်ကုန်မန်းလေးလိုမြို့ကြီးတွေနဲ့နေပြည်တော်ပြည်ဦးလယ်မြို့တွေမှာစစ်ကောင်စီဘက်ကလုံခြုံရေးတွေတိုးမြှင့်ဆောင်ရွက်ထားတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။ထိတ်တန့်သတင်းအကျဉ်းတွေကတော့ဒီလောက်ပါပဲ။အခုမနေ့ခင်းအစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ Glenn ဖြစ်ပါတယ်မြ VOA American အတန်ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့ဒါမှမဟုတ်မိမိတို့ဒေတာတွေဖြစ်ပျက်နေတဲ့သတင်းထူးတွေကိုပြဖို့လိုတယ်ဆိုရင်တော့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်မြတ်တော်တာရှင်နေစီကအကြံပြုချက်တွေကိုစောင့်မျှော်နေပါတယ်မြတ်ဒီကနေ့နဲ့အစီအစဉ်တွေကို Radio ပြင် VOA website YouTube Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ် VOA American တိုင်းရဲ့မနေ့ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါကြခင်ဗျာတော်တာရှင်နေတဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးအနီးရဲ့ကင်းတောကခတ်သိမ်းရှင်းနေပြီကျမ်းမာရွှင်လန်းပါစေခင်ဗျာကျွန်တော်ညီငယ်ပါ